Welcome to the Voice of America in Burmese.
မင်္ဂလာညစာမှာတော်တာရှင်များရှင် View American ကနေ2024ခုနှစ် August လ20ရက်အင်္ဂါညပိုင်း View မြို့ပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio Season 2ကို Live to Meter 3052တို့အပြင် Live Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက် Season 2ကိုတော့ကျွန်မအလေးမာကအစီအစဉ်မှုအဖြစ်တောင်းရင်းတက်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ဘက်ကအစိုးပြုထားတဲ့ဂါဇာသဘောတူညီချက်ကိုအစ္စရေးဘက်ကသဘောတူလက်ခံလိုက်ပါတယ်ထိုင်းနိုင်ငံရဲ့တရားရေးခန္ဓာပြုပြင်ပြောင်းလဲရေးအတိုက်ခံခေါင်းဆောင်ဖီတာကတိုက်တွန်းလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ရမှာပါအခုညပိုင်းနားဆင်ရမယ့်တဲ့မှာတော့ကချင်ပြည်နယ်မိုးမောက်အခြေဆိုင်စစ်ကောင်စီစခန်းကို KIA ကတိမ့်ပိုက်နိုင်ခဲ့ပါတယ်
နီးပါးတော့ရှိပါပြီချင်းယူပြမတိုက်လို့ခုလိုမျိုးပြင်ရတာဖြစ်သွားတယ်ဒီ9000မှာ900နီးပါးလောက်ရှိတဲ့တိုက်ရင်တော့ဖြစ်ပါတယ်ခင်ဗျာ
ပြန်ရေးပြန်ကြားရေးတာဝန်ခံဘုံမူကြီးတော်ဘူးပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူမန္တလေးမှာစစ်မှုထမ်းဖို့လူငယ်တွေဖမ်းဆီးခံရတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူဆက်သွယ်မေးမြန်းခန်းကိုလည်းနားဆင်ရမှာပါဒါရင်နဲ့အတူအင်္ဂါညနေတက်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြပေးသွားပါပါရှင်
ကာဇာဒေသမှာအပြစ်ခံရစေးရေးသဘောတူညီချက်အတွက်အမေရိကန်ကညှိနှိုင်းပေးထားတဲ့အဆိုပြုချက်ကိုအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟူးကသဘောတူလက်ခံခဲ့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်အဆိုပြုချက်ကိုဟာမတ်စ်အဖွဲ့ကလက်ခံဖို့သာကြံတော့တယ်လို့လည်းတနင်္လာနေ့နှောင်းပိုင်းကတယ်လီဗစ်စ်မြို့မှာပြောခဲ့တာပါဒီပေါင်းကူညှိနှိုင်းပေးထားတဲ့အဆိုပြုချက်ကိုတော့ပြီးခဲ့တဲ့သတင်းဘက်ကကာတာနိုင်ငံဒိုဟာမြို့မှာလုပ်တဲ့ဆွေးနွေးပွဲမှာအမေရိကန်ဘက်ကတင်သွင်းခဲ့တာပါအပြစ်ရရေးအတွက်ကူညီနေကြတဲ့အီဂျစ်ခါတာအမေရိကန်တို့နဲ့လက်တွဲပြီးလုပ်ငန်းစဉ်တွေအောင်မြင်မှုအတွက်ဟာမတ်စ်အဖွဲ့မှတာဝန်ရှိနေပြီလို့လည်းဝန်ကြီးဘလင်ကင်ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ဟာမတ်စ်တွေဘက်ကသဘောတူလက်ခံရင်နောက်မှခေါင်းဆောင်တွေကြားထဲမှာညှိနှိုင်းရမယ့်ရှုပ်ထွေးတဲ့ပြဿနာတွေရှိနေသေးတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောထားပါသေးတယ်။ဒီတော့အတွင်းမှာပဲဂါဇာကမ်းမြောင်မှာဖမ်းဆီးခံခဲ့ရတဲ့ဒဇာဂန်6ဦးရဲ့ရုပ်လောင်းတွေကိုရရှိခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးဟာမတ်စ်စစ်ပွဲဖြစ်ကလေးက6ချိန်မြောက်ဖြစ်တွားရောက်ခဲ့တဲ့ဝန်ကြီးဘလင်ကင်ရဲ့ခီးစဉ်ဟာအီဂျစ်ကာတာနိုင်ငံတွေနဲ့အတူဂါဇာနိုင်ငံမှာအပြစ်ခံရစေးအတွက်အပိသက်ဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ရေးကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာအစ္စရေးနိုင်ငံကတဆင့်အီဂျစ်နဲ့ကာတာနိုင်ငံတွေကိုတွားရောက်ပြီးညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်ရှင်
။ယူကရိန်းနိုင်ငံမြောက်ပိုင်းမှာရှိတဲ့ဓာတ်အားပေးစက်ရုံကိုရုရှားကမင်းညာမှာဒုံးကျည်နဲ့ပစ်ခတ်ခဲ့ပြီးတော့အနောက်ဖက်ဒေသတွေကိုလည်း drone နဲ့တိုက်ခိုက်ခဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကဒီကနေ့ August လ20ရက်နေ့မှာပြောဆိုပါတယ်။ယူကရိန်းနိုင်ငံတဝန်းကဒေသ6ခုကိုပစ်ခတ်တဲ့ရုရှား drone ယာဉ်26စင်းနဲ့ဒုံးကျည်25စင်းကိုပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလေတပ်အရာရှိကပြောပါတယ်။ရုရှားရဲ့တိုက်ခတ်မှုကြောင့်ယူကရိန်းအရှေ့မြောက်ဒေသကရုရှားနဲ့ကက်လျက်ဆူမီဒေသကဓာတ်အားပေးစက်ရုံပျက်စီးသွားတာကြောင့်လူပေါင်း 19,000 နီးပါးနေထိုင်တဲ့နေမြေ82ခုမှာလျက်စစ်တာပြတ်တောက်သွားတယ်လို့လည်းဒေသအာဏာပိုင်တွေကပြောပါတယ်ရုရှားရေရဲ့ကျူးကျော်စစ်ဆတင်တဲ့2022ခုနှစ်ဖေဖော်ဝါရီလကစလို့ယူကရိန်းရဲ့ဓာတ်အားပေးစက်ရုံတွေကိုရုရှားကတိုက်ခတ်လာခဲ့တာအခုလွန်ခဲ့တဲ့6လလောက်ကစလို့ရုရှားကဓာတ်အားပေးစက်ရုံတွေကိုနေ့စဉ်စိုးသလိုတိုက်ခတ်နေတာပါအခုအခါယူကရိန်းဒါနော့ပေါ်ဒေတာမှာလျှက်စစ်ဓာတ်အားပြတ်တောက်သွားတာကြောင့်ဒေတာခံတွေနေအပြစ်မထွက်ကြဖို့ကလေးတွေလည်းအိမ်တွင်းမှာပဲနေကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်ရှင
်နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ညီလာခံမှာဂျိုးဘိုင်ဒန်ကဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်အနေနဲ့ရီပဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုအသာစီးရလာနေတဲ့အပေါ်ချီးကျူးပြောဆိုလိုက်ပါတယ်။အမေရိကန်ဒီမိုကရေစီအတွက်ဟဲရစ်ဟာအကောင်းဆုံးမျှော်လင့်ချက်ဖြစ်တယ်လို့လည်းပြောပါတယ်။အလောက်ကိုင်းအများပြဖန်တီးပေးနိုင်ခဲ့တဲ့အစိုးရအဖွဲ့ရဲ့အောင်မြင်မှုတွေအပါအဝင်ဒုသမ္မတကမလာဟဲရစ်ကိုဝန်းရံထောက်ခံကြဖို့ကိုလည်းသမ္မတဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ရီပဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ရဲ့အားနည်းချက်တွေကိုထောက်ပြခဲ့ပြီးဒုသမ္မတကမလာဟဲရစ်ရဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့ခ်တို့အတွက်လည်းအကောင်းဆုံးကူညီပေးသွားမှာဖြစ်တယ်လို့ပြောပါတယ်။ဒုသမ္မတကမလာဟဲရစ်ကလည်း သမရပိုင်းနဲ့ဥဆောင်မှုနဲ့ပတ်သက်လို့ဂုံပြုပြောဆိုပြီးဘဝတလျှောက်လုံးနိုင်ငံအကျိုးထမ်းဆောင်ခဲ့ပုံကိုချီကျူးပြောဆိုခဲ့ပါတယ်။နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံကိုဩဂုတ်လ19ရက်နေ့ကနေ22ရက်နေ့ထိ Illinois ပြည်နယ်ချီကာဂိုမြို့မှာကျင်းပနေတာဖြစ်ပြီးတော့ဒီညီလာခံကနေဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ကမလာဟဲရစ်နဲ့ဒုသမ္မတလောင်းအဖြစ်မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးထင်ဝေါ့စ်တို့ကိုအတည်ပြုပေးရမှာလည်းဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံသားရဲ့ဌာနခွင့်ပြုချက်နဲ့တောင်ကိုရီးယားကိုအပတ်ချီရဟယင်တွေဆက်ဆက်ပစ္စည်းတွေနဲ့ဒုံးကျည်တွေဒေါ်လာ 3.5 ဘီလီယံမို့ရောင်းချဖို့အလားအလာရှိတဲ့အကြောင်းအမေရိကန်စစ်ဌာနချုပ်ဘန်ဒဂွန်ကဩဂတ်လ19ရက်တနင်္လာနေ့ကပြောပါရယ်တောင်ကိုရီးယားနိုင်ငံရင်ဆိုင်နေရတဲ့လက်ရှိနဲ့အနာဂတ်ချင်းချောက်မှုတွေအတွက်အင်အားမြင့်တင်ပေးရရောက်တဲ့အပြင်ဒေသဆိုင်ရာစစ်စင်ရေးတွေမှာပါဝင်နိုင်မှုအရွယ်ပြီးတော့ရောင်းချပေးမှာဖြစ်ကြောင်းကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုagency ထုတ်ပြန်ကြမှာဖော်ပြပါဗျ။ဒီပစ္စည်းတွေကို Boring နဲ့ Lockheed Martin ကုမ္ပဏီတွေကအဓိကရောင်းချပေးမှာဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ကပြောပါဗျ။အခုလိုတောင်ကိုရီးယားကိုရဟယင်နဲ့ဒုံးကျည်တွေရောင်းချပေးဖို့အစီအစဉ်ကိုနိုင်ငံသားရဲ့ဌာနကအတည်ပြုခဲ့ပေမဲ့ Congress လွှတ်တော်ကလက်မှတ်မရေးထိုးရသေးဘူးလို့လည်းပြောပါဗျ။ဒီသဘောတူညီချက်ကြေညာချက်ကအမေရိကန်နဲ့တောင်ကိုရီးယားနှစ်စဉ်ပူးတွဲစီရေးလေးချက်မှုတွေစတဲ့နေ့မှာထွက်ပေါ်လာတာပါ။ဩဂတ်စ်လ29ရက်နေ့အထိပြုလုပ်မဲ့17ရက်ကြာ Archie Freedom Shield စီရေးလေးချက်မှုမှာတောင်ကိုရီးယားတပ်ဖွဲ့ဝင်16,000လောက်ပါဝင်ပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားကဗတ်ပြောင်းလာတဲ့အမျိုးသားတဦးနဲ့ဇက်ကိုချီလင်ဖြတ်ကျော်ပြီးတော့တောင်ကိုရီးယားထဲကိုရောက်လာတယ်လို့တောင်ကိုရီးယားစစ်တပ်ကဒီကနေ့ပြောပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးခြင်းပါတယ်ထိုင်းနိုင်ငံကြီးမှာတန်တရားလေနေတဲ့နိုင်ငံရေးပြဿနာတွေမကြုံရအောင်တားဆီးနိုင်မှုအတွက်တရားရေးကဏ္ဍရဲ့စွတ်ဖက်မှုတွေကိုပြုပြင်ပြောင်းလဲရလိမ့်မယ်လို့မကြသေးခင်ကဖျက်သိမ်းခံလိုက်ရတဲ့ Move Forward Party ခေါင်းဆောင် Peter Lingerurek ကပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဆရတာထာဝီစင်ကိုယာရုကနေဖယ်ရှားခဲ့ပြီးတော့ရွေးကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့ Move Forward Party ကိုဖျက်သိမ်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့မကြသေးခင်ကဆုံးဖြတ်ချက်တွေထွက်ပေါ်ခဲ့ပြီးအခုလိုပြောဆိုလိုက်တာပါ။နိုင်ငံရေးလှုပ်ခွင့်10နှစ်ပိတ်ပင်ခံထားရတဲ့ထိုင်းနိုင်ငံကိုဥဆောင်မှုနဲ့တီးခြားလွတ်လပ်မှုရှိရမယ့်အဖွဲ့အစည်းတွေကိုနိုင်ငံရေးအသုံးချနာတွေကိုဟန်တားနိုင်အောင်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုလုပ်ရမှာအင်အားချိနဲ့သွားမှာမဟုတ်ဘူးလို့လည်းဖိထားကပြောပါတယ်ထိုင်းနိုင်ငံဟာဆယ်စုနှစ်နှစ်ခုကြာအောင်ရှုပ်ထွေးလာတဲ့အာဏာသိမ်းမှုနဲ့တရားရုံးစီရင်ထုံးတွေမှာပိတ်မိနေပြီးတော့အများပြည်သူလိုလားတဲ့ပါတီတွေနဲ့စစ်တပ်ဩဇာကံအဖွဲ့အစည်းတွေကြားအာဏာလွန်ဆွဲပွဲဖြစ်နေတာပါလက်ရှိအခြေအနေဟာတိုးတက်မှုမရှိသလိုလူလူအတွက်အကျိုးမရှိတဲ့နိုင်ငံရေးတန်တရားလဲနေတဲ့အဖြစ်မျိုးနဲ့ကြုံနေရတယ်လို့ Move Forward Party ကိုဖျက်သိမ်းမှုနဲ့ဝင်းကြီးချုပ်ဆာတာထာဝီစင်ကိုထုတ်ပယ်လိုက်တာတွေနဲ့ပတ်သက်ပြီး Reuters သတင်းဌာနကမေးမြန်းစင်မှာဖိတာကပြောခဲ့ပါတယ်ရှင်
တောင်တောင်ပင်လယ်ပြင်ကယုံကြည်မှုတိဆောက်ရေးကြိုးပမ်းမှုတွေမှာတရုတ်ကမ်းခြေစောက်တပ်ဖွဲ့တွေအထောက်အကူမပေးဘူးလို့ဖိလစ်ပိုင်ကပြောလိုက်ပါတယ်။တရုတ်ကမ်းခြေစောက်တပ်ဖွဲ့ကဝင်တိုက်တာကြောင့်ဖိလစ်ပိုင်သင်္ဘောတွေထိခိုက်ပျက်စီးခဲ့ကြောင်းဆွဆွဲခဲ့ပြီးတဲ့နောက်ဖိလစ်ပိုင်ကဒီကနေ့ဩဂတ်စ်လ20ရက်နေ့မှာပြောကြားလိုက်တာပါ။တရုတ်နိုင်ငံအနေနဲ့ရန်လိုတဲ့အပြုအမူတွေရပ်ဆိုင်းပြီးတော့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့ဖိလစ်ပိုင်အစိုးရဝန်ကြီးဌာနပေါင်းစုံရဲ့တောင်တရုတ်ပင်လယ်ဆိုင်ရာမူဝါဒတွေကိုချမှတ်တဲ့ရေးကြောင်းကောင်စီပြောခွင့်ရအလက်ဇန်ဒာလိုပတ်စ်ကပြောပါတယ်။အခုနောက်ဆုံးဖြစ်သွားခဲ့တဲ့ထိတွေ့မှုကတော့စပရလီကျိုးစုတွေတဲ့ပါဝင်တဲ့ဖိလစ်ပိုင်ကသိမ်းပိုက်ထားတဲ့ကျိုးနှစ်ခုမှရှိတဲ့တပ်ဖွဲ့တွေကိုရိတ်ခါသွားပို့တဲ့တင်ဘောကိုတရုတ်ကမ်းခြေစောက်တပ်တင်ဘောကစပီနာရှိုးအနီးမှာတိုက်ခိုက်ဟန်တားခဲ့တာပါ။အဲ့ဒီကျိုးတွေကိုဖိလစ်ပိုင်အပြင်တရုတ်ဗီယက်နမ်နဲ့မလေးရှားတို့ကလည်းပိုင်ဆိုင်ကြပြောဆိုနေတာပါ။ဖိလစ်ပိုင်နိုင်ငံရဲ့ဆွဆွဲပြောဆိုမှုတွေကိုတရုတ်ဘက်ကညှင်းဆုပ်ထားပြီးတော့ဖိလစ်ပိုင်ကမ်းခြေစောက်တပ်ဖွဲ့ဘက်ကသာကျင့်ဝတ်နဲ့ကိုက်ညီမှုမရှိတဲ့အန္တရာယ်ရှိတဲ့အပြုအမူတွေလှုံ့ဆော်ခဲ့တယ်လို့ပြောပါရရှင်။
အင်ဒိုနီးရှားနဲ့ဩစတြေးလျနှစ်နိုင်ငံကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တစ်ခုအတွက်ဒီကနေ့ပဲဂရိကဝတ်တွေပြုခဲ့ကြပါတယ်။ပူးတွဲစီးရေးလေ့ကျင့်မှုနဲ့နှစ်နိုင်ငံအတွင်းအပြန်အလှန်တက်တွေဖြန့်ထားနိုင်မှုအတွက်အင်ဒိုနီးရှားရွေးကောက်ခံသမ္မတပါရာဘိုဘွာဆူဗီယန်တိုကဩစတြေးလျနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်မှာဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီစ်နဲ့စကားပြောဆိုခဲ့တာပါ။ ဒီသဘောတူညီမှုဟာနှစ်နိုင်ငံကြားလေးနက်တဲ့တွေ့ဆုံဆွေးနွေးမှုတွေလက်တွေ့ကြပြီးတော့အပြန်အလှန်အားကောင်းစေတဲ့အစီအစဉ်တွေကတဆင့်နှစ်နိုင်ငံကြားမှာခိုင်မာတဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအတွက်သမိုင်းဝင်သဘောတူညီမှုတစ်ခုဖြစ်တယ်လို့လည်းဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီစ်ကပြောပါတယ်။ဩစတြေးလျနဲ့အင်ဒိုနီးရှားနှစ်နိုင်ငံဟာကမ္ဘာအရှိဆုံးရေကြောင်းနယ်နိမိတ်ထိနေနမိတ်ချင်းထိစပ်နေကြပြီးတော့လုံခြုံရေးလူကုန်ကူးမှုနဲ့မူရစ်ဆေးဝါးမှောက်ခိုရောင်းဝယ်မှုစတာတွေအပါအဝင်ကိစ္စတော်တော်များများမှာပူးပေါင်းလှုပ်ဆောင်မှုတွေရှိနေပါတယ်ရှင်
တရုတ်နိုင်ငံရဲ့စီးရီးအရဖီအားပေးလှုပ်ဆောင်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ထိုင်ဝမ်စစ်တပ်ကဒီကနေ့ဩဂတ်လ20ရက်နေ့မှာကြီးစံအစစ်တွေပါဝင်တဲ့လေကြောင်းခုခံကာကွယ်ရေးဒုံးကျည်တွေပစ်ခတ်ပြီးတော့စီးရီးလေ့ကျင့်မှုပြုလုပ်ခဲ့ပါတယ်တိုင်ဝမ်ကျွန်းတောင်ပိုင်းပင်တန်းမှာရှိတဲ့ GU Pan စစ်အခြေစိုက်စခန်းမှာအဲ့ဒီစစ်ရေးလေ့ကျင့်မှုတွေကိုပြုလုပ်ခဲ့တာပါဒီစစ်ရေးလေ့ကျင့်မှုအတွင်းထိုင်ဝမ်ထုတ်ပယ်ထိန်းတက်ဒုံးကျည်တွေကိုပြစ်ချနိုင်တဲ့ Skyboat 3အမျိုးအစားဒုံးကျည်တွေအပါအဝင် American Low Battery နဲ့တမန်ရိုးကျဒုံးကျည်တွေပါဝင်တယ်လို့ဆိုပါတယ်ဒီကြီးစားအစစ်တွေပါဝင်တဲ့စစ်ရေးလေ့ကျင့်မှုဟာထိုင်ဝမ်ကျွန်းလေကြောင်းနဲ့ရေကြောင်းပိုင်နက်တွေတဲ့တရုတ်ပြည်သူတပ်မတော်ရဲ့မကြာခဏကျူးကျော်ဝင်ရောက်လာမှုတွေကိုဟန်တာနိုင်ရေးထိုင်ဝမ်ရဲ့အရှိန်မြင့်ဆောင်ရွက်မှုတစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမက်ခီလီနဲ့ဒူဂျမလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ရနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ကစင်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေကိုစပြီးတော့ပြောပြပေးပါမယ်ကချင်ပြည်နယ်ရဲ့ဗျူဟာမြောက်အရေးပါတဲ့မိုးမောက်မြို့နယ်ကစစ်ကောင်စီစခန်းကိုတလားနီးပါးကြားထိုးစစ်ဆင်ပြီးတဲ့နောက်မနေ့ညနေပိုင်းမှာပူးပေါင်းတပ်ဖွဲ့တွေနဲ့အတူသေးယူလိုက်ပြီးဖြစ်ကြောင်း KIA ပြောခွင့်ရက VOA ကိုပြောပါရယ်အနီးအနားမှာရှိနေတဲ့ကချင်ရဲ့ဒုတိယမြို့တော်ဗမော်ကိုဆက်ပြီးတော့ထိုးစစ်ဆင်နိုင်ဖို့ KIA ဘက်ကအသာစီးရသွားတဲ့အခြေအနေမျိုးဖြစ်နေပြီးတော့တင်းမိုက်ခဲ့တဲ့ခမာယ430တပ်စခန်းကနေတင့်ကား3စီးနဲ့လန်နာခေရန်တွေတိတ်ဆိတ်ရမိပြီးတော့နည်းငယ်ရှင်းလင်းရေးဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူကဆိုပါတယ်။ကချင်ပြည်နယ်ကစည်ရင်နောက်ဆုံးရအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင့
်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကမုံမောင်းမြို့နယ်ကခမာယ430တပ်စခန်းကိုဇူလိုင်လ24ရက်နေ့ကစတင်တိုက်ခိုက်ခဲ့တာပါ။ဒီလ19ရက်နေ့တနင်္လာနေ့ကခမာယ430တပ်စခန်းကိုသိမ်းယူနိုင်ခဲ့ကြောင်းKIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလို VOA ကိုအတည်ပြုပါတယ
်မနေ့ကညနေပိုင်း3နာရီမိနစ်50ဝန်းကျင်လောက်မှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့တနနီးပါးတော့ရှိပါပြီဒီ3ခွန်ဆိုတော့ကျွန်တော်တို့တိုင်းနာမည်နဲ့ပြောတော့ပြောပါတယ်ဒါပေမဲ့အဲ့ဒီ3ခွန်ထဲမှာသူတို့တက်ရင်ပေါင်းတော့12ခုလောက်ပါတယ်ခင်ဗျာတော်တော်များများရှိတယ်အဲ့ဒါကိုကျွန်တော်တို့အချင်းယူပြီးမှတိုက်လို့အခုလိုမျိုးတင်းရတာဖြစ်ပါတယ်ဒီ9တောင်မှ900နီးပါးလောက်ရှိတဲ့တရင်တော့ဖြစ်ပါလေခင်ဗျာ
ထိခိုက်အကြဆုံးနဲ့တင်းစီရမိတဲ့လက်နက်ခဲယမ်းကိုတော့အသေးစိတ်မသိရသေးကြောင်းနဲ့စခန်းသိမ်းယူပြီးတဲ့နောက်စစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိကြောင်းလည်းဆက်ပြောပါတယ
်အသေးစိတ်ကတော့မသိဘူးနော်ဒါပေမဲ့ဟိုတန့်ကားတွေလည်းတင်းလို့ရတယ်လို့ပြောတယ်3စီးလောက်ရတယ်လို့ပြောတယ်ဟိုလက်နက်ခဲယမ်းတွေကတော့မနေ့ကတော့အဲ့ကိုစဝင်ကျင်လို့ရတယ်လို့တော့ပြောတယ်ဒါမှဖိစစ်ကတော့မသိဘူးပေါ့နော်အခုလဲနေမင်းရှင်းနေရဲ့ဆက်တုံနေပါလားမပြီးသေးဘူးပေါ့နော်နေမင်းရှင်းနေလို့ကတော့ပြီးသေးဘူးတင်းတဲ့နောက်ပိုင်းမှာတော့မှသူစစ်သားတွေဖက်ပြဖို့လမ်းကြောင်းရှင်းတာမျိုးတို့နောက်သူတို့ဖတ်ခဲ့တဲ့ပစ္စည်းတွေပေါ့နော်အဲ့ဒါကိုဖြစ်စည်းတဲ့သဘောမျိုးနဲ့လည်းသူတို့လေတုံးခုစခန်းထဲမှာလည်းတော်တော်ဘုံကျဲလို့အခြေတန်းတမားနေတော့ပြောပါတယ
်ခင်ဗျခမာယ430တက်စခန်းဟာမြကြီးနာဗမော်ကားလမ်းကိုစုမှုထားတဲ့အရေးပါတဲ့တက်စခန်းဖြစ်တယ်လို့ဗမော်မြို့လုံခြုံရေးအတွက်လည်းအရေးကြီးတဲ့စခန်းဖြစ်ကြောင်းလည်းဘုံကြီးနော်ဘူးကပြောပါတယ
်မြကြီးနာဗမော်ကားလမ်းဘက်ကနေကျင်းတော့တော်တော်အရေးကြီးတဲ့စခန်းဖြစ်ပါတယ်ဟိုဗမော်နဲ့လည်းဒိုးတော့6မိုင်လောက်ပဲဝေးတယ်ဆိုတော့အဲ့ဒီဗမော်ကလုံခြုံရေးအတွက်တော့အရေးကြီးတဲ့စခန်းတစ်ခုဖြစ်ပါတယ်နောက်မူမောင်မြို့နယ်အတွက်လည်းသူကတော့ရေးကြည့်တဲ့အလုံးစုံရေးစခန်းတစ်ခုဖြစ်ပါလေခင်ဗျဟုတ်ကဲ့
ဒီစခန်းဟာဗမော်မူမောင်လွဲကျဲကိုဆက်သွယ်ထားတဲ့တရုတ်မြန်မာကုန်သွယ်ရေးလမ်းပေါ်မှာတည်ရှိနေတာပါဒေတာရင်းသတင်းမီဒီယာချို့ကတော့စစ်ကောင်စီဘက်ကထိခိုက်သေဆုံးသူယာနဲ့ချီရှိပြီးတော့တုံပန်းဖန်းစီရမိတာတွေရှိတယ်လို့လက်နက်ခဲယမ်းတွေလည်းအများပြသိမ်းဆည်းရမိကြောင်းဖော်ပြထားပါတယ်ဒီလ15ရက်နေ့ကတော့ကချင်ပြည်နယ်ဖားကန့်မြို့ကလုံခြုံရေးအတွက်အရေးပါတဲ့စစ်ကောင်စီရဲ့လမောင်နဲ့တောမော်တပ်စခန်းတွေကို KIA ပူးပေါင်းတပ်တွေကတင်းယူခဲ့ပါတယ်KIA နဲ့ပူးပေါင်းတပ်တွေဟာဒီနေ့မတ်လ29ရက်နေ့ကစတင်ပြီးဌာနချုပ်လိုင်ဇာအနီးကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်ခဲ့ရာက နောက်ပိုင်းမှာမြကြီးနားဘုံမော်ကားလန်တကြောကတက်စခန်းတွေကိုတိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။လောလောဆယ်မှာတော့ဆွန်ဘရာဘုံမြကြီးနားဝိုင်းမော်စတုံးမိုးမောက်မန်စီဖာကန်စတဲ့မြို့နယ်တွေကတက်စခန်းပေါင်း200လောက်ကိုသိမ်းယူထားပြီးတော့ဘုံမော်မြို့ကိုပါစီရေးအရာချင်းချောက်လာနေတယ်လို့စီရေးအခက်ခတ်တွေကသုံးသပ်ပါတယ်။ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအပါအဝင်မိုးမိတ်ကစခန်းကျသွားတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ကချင်ပြည်နယ်မိုးမောက်အခြေဆိုင်စစ်ကောင်စီစခန်းကို KIA သိမ်းပိုက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုစီစုကပြောပြပေးသွားတာပါ။အခုဆက်ပြီးတော့ဆက်သွဲမေးမြန်းခန်းကိုတင်ဆက်ပေးမှာပါ။ရခိုင်မြောက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့မောင်တော်မှာလူမျိုးဘာသာမခွဲခြားဘဲနဲ့အယက်သားအားလုံးကိုကူညီဆောက်ရှောက်ပေးနေကြောင်းအရခတက်တော် AA ပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါရယ်လူမျိုးတုံးတက်ဖြတ်မှုဆွဲချက်အထိရောက်ခဲ့တဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုရင်ဆိုင်ခဲ့ရတဲ့မောင်တော်ကရိုဟင်ဂျာမွတ်စလင်တွေဟာအခုရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဖိနှိပ်မှုတွေကိုဆက်ပြီးတော့ရင်ဆိုင်နေရတယ်ဆိုတော့နိုင်ငံတကာကအစီရင်ခံစာတွေထွက်ပေါ်လာနေတာပါမင်းကထုတ်ပြန်တဲ့မြန်မာနိုင်ငံရဲ့အထူးအကြံပေးကောင်စီရဲ့ကြေညာချက်မှာမောင်တော်ကအယက်သားတွေကိုအေးအေးအနေနဲ့အကာအကွယ်ပေးဖို့တိုက်တွန်းထားတဲ့အပေါ်အေးအေးရဲ့တုံ့ပြန်ချက်ကိုမေးကြည့်ပါရစေ
။ကျွန်တော်တို့ ULAA ကိုမလိုလားတဲ့ဒီတိပားရောက်အဖွဲ့အစည်းတွေနောက်ဒီအကြံဖက်အဖွဲ့အစည်းတွေသူတို့နဲ့ဆက်ဆက်တဲ့သူတွေကဟိုတည်င်းတူးတည်င်းမှားတွေကိုဟိုတောက်လျှောက်ထုတ်ပြန်နေတဲ့အခါကျတော့ဒီတချို့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲဒါဟုတ်စားပေါ့နော်ဒါယုံထင်းကြောင်းထင်းအဲလိုမျိုးဒီသူတို့ဖြစ်ကြတဲ့ဟာတွေကျွန်တော်တို့တွေ့ရတယ်ဟိုတကယ်မြေပြင်မှာကတော့ဒီသူတို့ဘက်ကပြောနေတယ်လို့မျိုးဒီစိုးရင်ကြာဘာမှမရှိဘူးလို့ကျွန်တော်ကအဲလိုမျိုးပြောရှင်တယ်ဘာကြောင့်လဲဆိုလို့ရှိရင်လုံခြုံရေးအရာကတော့ကျွန်တော်တို့ဒါကျွန်တော်တို့အရခဒေသမှာရှိတဲ့ပြည်သူတယောက်ချင်းစီကိုကျွန်တော်တို့ဘာသာလူမျိုးမခွဲခြားဘဲနဲ့ကျွန်တော်တို့ဒါအကူအညီစောင့်ရှောက်ပေးနေတာဖြစ်တယ
်။မောင်တော်မျိုးဘော်ကနေကဲထုတ်ထားတဲ့ရိုင်ဂျာတွေဟာကျမ်းမာရေးစောင့်ရှောက်မှုမရတာကြောင့်တည်ဆုံးတာတွေရှိတယ်လို့ကြားပါတယ်။သူတို့ရဲ့စာဝတ်နေရေးအခြေအနေဘယ်လိုရှိပါသလဲ
။ကိုဒီမောင်တော်မျိုးရဲ့ဒီအခြေအနေကတော့ဗောနော်ဒီအခုတိုက်ပွဲတွေကတော့ဒီလွန်ခဲ့တဲ့ဩဂတ်စ်လ၄ရက်နေ့ကနေစပြီးတော့ဟိုတောက်လျှောက်ပြင်းထန်နေတာဗောဆိုတော့အဲ့ဒီတိုက်ပွဲပြင်းထန်နေတဲ့ကာလမှာကျွန်တော်တို့ကဒီဒီမွတ်စလင်အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဒီဖက်ဆစ်စစ်ကောင်စီပေါင်းပြီးတော့မှဒီလူသားတိုင်းကလှုပ်ထားတဲ့ဒီမောင်တိုးမြို့ခံတွေကိုကျွန်တော်တို့ကေထုတ်နေတာရှိတယ်ဆိုတော့ဒီဩဂတ်လ9ရက်နေ့ကနေအခုအချိန်ထိဆိုလို့ရှိရင်တော့အားလုံးပေါင်းဒီမောင်တိုးမြို့ခံ2000နီးပါးလောက်ကိုကျွန်တော်တို့ကေထုတ်ထားနိုင်ခဲ့တာရှိဆိုတော့အဲ့ဒီကျွန်တော်တို့ကေထုတ်လာတဲ့ဒီပြည်သူတွေကိုပို့ပြီးတော့မှလုံခြုံတဲ့နေရာတွေပေါ့နော်အဲ့ဒီမှာကျွန်တော်တို့နေရာရှာထားပေးတာရှိတယ်ဆိုတော့ဒီအဲ့ဒီမှာဟိုတောက်သုံးရေတန်းမရတာတွေနောက်ဒီမိုးရေကြီးပြီးတော့မှဟိုဥစ္စာပေါ့နော်ရေတွင်းရေကန်တွေရေနစ်သွားတာတွေကြောင့်အခုကတော့ဒီအဲ့ဒီIDB စခန်းတချို့မှာဟိုဝမ်းယောဂါတွေဖြစ်နေကြတာရှိတယ်ဆိုတော့အလုံးပေါင်းကတော့လူ350လောက်ဝမ်းယောဂါဖြစ်ကြတာရှိတယ်ဒီ one pet one show ယောဂါတွေပေါ့နော်ဆိုတော့အဲ့ဒီမှာဒီ5ယောက်ကတော့တည်ဆုံးသွားတာရှိတယ်ဗျဆိုတော့ကျွန်တော်တို့အခုဒီအဲ့ဒီဘက်မှာဒီဝါယောကထင်းချုံရေးအတွက်စေပစ္စည်းတွေကတော့ကျွန်တော်တို့အရေးပေါ်လိုအပ်နေတာရှိတယ်ဆိုတော့အခုလက်ရှိမှာတော့ကျွန်တော်တို့မှာရှိတဲ့စေဝါတွေနဲ့ကျွန်တော်တို့ဟိုတတ်နိုင်သမျှကုသပေးနေတယ်ဒါပေမဲ့စေဝါကတော့နောက်ထပ်အများကြီးလိုနေသေးတယ်အစားအသောက်ကတော့ကျွန်တော်တို့ဒီအခုလက်ရှိကျွန်တော်တို့မှာရှိနေတဲ့အရင်းအမြစ်တွေနဲ့ကျွန်တော်တို့ဒါအကောင်းဆုံးကူညီထောက်ပံ့ပေးနေတာရှိတယ်ဒါပေမဲ့ရေရှည်အတွက်ဆိုလို့ရှိရင်တော့ဒါအများကြီးအခက်အခဲတွေဖြစ်လာနိုင်ပါတယ်เนาะဒါအဲ့ဒီစားရေးတောက်ရေးကိစ္စတွေနောက်ဒီအခုနေထိုင်နေတဲ့နေရာတွေမှာလည်းပဲဒီတခြားလိုအပ်ချက်တွေဖြစ်တဲ့ဒီအမိုးကားတွေပြီးလို့ရှိရင်ဒီဆေးဝါးပစ္စည်းတွေဒီတောက်သုံးရေတန်းရရှိရေးကိစ္စတွေအဲ့ဒါတွေကတော့ကျွန်တော်တို့ဒါအရေးပေါ်လိုအပ်နေတဲ့အခါတွေဖြစ်တယ
်။မောင်တော်တိုက်ပွဲကအခြေအနေဘယ်လိုရှိပါသလဲ။မြို့ထဲမှာပိတ်မိနေတဲ့ဒေသခံတွေရောရှိနေပါသေးလား
။ဟုတ်ကဲ့ဒီမြို့ထဲမှာတော့ဒီဥစ္စာပေါ့နော်ဒီအကျန်းဖဲဖက်ဆစ်စစ်ကောင်စီနဲ့ဒီမွတ်စလင်ဘာသာရေးအစွမ်းရောက်အဖွဲ့တွေ လူသားတိုင်းကအဖြစ်ဖမ်းဆီးထားတဲ့ပြည်သူတွေကတော့ဆက်လက်ပြီးတော့ကြံရှိနေသေးတယ်ဆိုတော့အဲ့ဒီပိုက်မိနေတဲ့ပြည်သူတွေကိုလည်းပဲကျွန်တော်တို့ကေထုတ်နိုင်ဖို့အတွက်ဆက်လက်ပြီးတော့စ조사နေတယ်အခုဒီကြားထဲမှာတော့ဒီဖက်ဆစ်စစ်ကောင်စီနဲ့ဒီသူတို့တင်နန်းပေးထားတဲ့မူဆင်လက်နက်ကင်တွေကဟိုမောင်တို့မျိုးရဲ့ဒီတချို့နေရာတွေမှာရှိတဲ့ဒီအိမ်ဒီတိုက်အင်တွေပေါ့နော်နောက်ပြီးလို့ရှိရင်ဒီအထက်မြက်အဆောက်အဦးတွေကိုအခိုင်အမာနေရာယူပြီးတော့မှခုခံနေတာတွေရှိတယ်။ဟိုဒါကြောင့်မို့လို့ကျွန်တော်တို့ဘက်ကလည်းပဲဒါတလန်းဝင်တလန်းထွက်ပေါ့နော်ပြီးလို့ရှိရင်ဒါတအင်ချင်းလိုက်ပြီးတော့ရှင်းလင်းလုပ်နေရတဲ့သဘောမျိုးရှိတယ်ဗျ။ဟိုဒါကြောင့်မို့လို့ဒီမောင်တို့မျိုးမှာတော့နေရာအများစုမှာဆက်လက်ပြီးတော့တိုက်ပွဲတွေကတော့ပြင်းထန်နေတယ်လို့ပြောလို့ရတယ်။
လူခွေရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အရခတ်တော်အေးအဖွဲ့ကိုဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ရတာပါအခုတော့မန္တလေးမြို့ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါမန္တလေးမြို့မှာလူငယ်တွေကိုစစ်မှုထမ်းမှုအတွက်စစ်ကောင်စီကအာဓမ္မဖမ်းဆီးနေတဲ့အကြောင်းဒေသခံတွေက view ကိုပြောပါတယ်စစ်မှုထမ်းမှုအတွက်မဲပေါက်ထားတဲ့လူငယ်တွေကိုအတင်းအာဓမ္မခေါ်ဆောင်သွားတာမျိုးတွေရှိသလိုဒီလိုမဲပေါက်ထားတဲ့သူမတွေ့ဘူးဆိုရင်တော့အိမ်မှာရှိတဲ့မိသားစုတွေကိုဖမ်းဆီးရိုက်နှက်တာတွေရှိနေတယ်လို့လည်းဆိုပါတယ်မန္တလေးမြို့မှာစစ်မှုထမ်းဥပဒေနဲ့အဖမ်းဆီးများနေတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမုံကပြောပြပေးပါရှင်
မန္တလေးကမြို့ပေါ်ရက်ွက်တိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေကစစ်မှုထမ်းမှုအတွက်လူငယ်တွေကိုရှာဖွေဖမ်းဆီးနေတာဖြစ်ပြီးတော့ဒီလဩဂုတ်လဇန်မိုက်မှာပို့ပြီးတော့မှတိတိတသားများလာတယ်လို့ဒေသရင်းသတင်းရင်းမြစ်တွေကပြောပါတယ်မန္တလေးမြေပြင်သတင်းတွေကိုမျှဝေပေးနေတဲ့ Voice of Mandalay မြေပြင်ကင်းထောက်အဖွဲ့ကတော့ဒီလဩဂုတ်လထဲမှာတင်သိရသလောက်လူငယ်နဲ့လူလက်ပိုင်းအမျိုးသားတရာပတ်ဝန်းကျင်လောက်ဖမ်းဆီးခံခဲ့ရတယ်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်မန်းလေးလောလောဆယ်ဖမ်းဆီးနဲ့ပတ်သက်ပြီးတော့ဒီဩဂတ်လတွင်မှာတော့ကျွန်တော်တို့လောလောဆယ်မြေပြင်အနေထအရာတော့တရာပတ်ချလဲလောက်ကတော့ဟိုဒါသူတို့ဒီစစ်မှုထမ်းစနစ်ထဲကိုပါသွားတယ်လို့ကြားတယ်ခင်ဗျနောက်ပြီးကြတော့သူတို့ကအသက်အရွယ်ခုဟာကဟို78 79ကနေ40ပတ်ချလဲတွေကိုဖန်းစီနေပါတယ်ခင်ဗျအဲစင်းကိုចောင်းပြပြီးခုကမနှက်ခင်းရဲ့နေတွေရဲ့ညတွေရဲ့လဲဟိုပေါ်တာရဲ့လို့မဟုတ်တော့ဘူးပေါ်တင်နေကိုဖန်းစီနေတယ်တချို့တွေဆိုရင်ငွေတောင်းတယ်တချို့တွေဆိုရင်အကြက်ကြိုင်တယ်ဒီလတွေမှာဆိုရင်ကျွန်တော်တို့ဒီ BOMDY တရားတလောက်ကိုစုစုပေါင်းဖန်းစီကတရားပတ်ချလဲထမင်းရှိရဗျခုဟာကျွန်တော်တို့ဒီ MDY မှာရှိတဲ့အလုံယုံတွေအထည်ကျုပ်ဆက်ယုံတွေယောက်ျားလေးအများစုရှိတဲ့နေရာအသွားပြန်ဒီဖယ်ရီတွေအလုပ်တွေမှာလည်းသူတို့ကအတင်းအာရမအဲစင်းကိုအကြောင်းပြပြီးတော့ဝင်ရောက်ဖမ်းဆီးတာတွေပြုလုပ်တယ်လာရှာတဲ့လူမတွေ့ဘူးလူငယ်လူရွယ်မရှိဘူးဆိုရင်လည်းသူတို့ကဒီရှိတဲ့တက်ရွယ်ကြီးတဲ့လူဆိုရင်ငွေအကြောင်းပြပြီးတော့ပတ်စံနေပါတယ်လည်းညှက်တယ်အကယ်၍သူတို့ဒီလာဖမ်းဆီးတာကိုသတင်းပေးတဲ့ PDF နဲ့ဟိုတိုင်ကြားတာဘာညာဆိုရင်လည်းတပ်ပြင်မဲ့ဘာညာအမျိုးမျိုးချင်းချောက်တယ်ဗျ
စစ်မှုထမ်းမှုဖမ်းခံရတဲ့လူငယ်တွေအနေနဲ့လိုက်ဖို့ညှင်းဆန်နေဆိုရင်အုပ်စုလိုက်ဝိုင်းပြီးတော့ရိုက်နှက်တာမျိုးတွေမိသားစုနဲ့ချင်းချောက်တာတွေလုပ်တယ်လို့ရှောင်းတိန်နေခဲ့ရင်လည်းမိသားစုကိုပါဖမ်းဆီးတာချင်းချောက်တာတွေလုပ်ခဲ့တဲ့အတွက်ထွက်ပြေးရှောင်းတိန်ကြတာမျိုးတော့မလုပ်နိုင်ကြဘူးလို့ Voice of Mandalay မြေပြင်ကင်းထောက်အဖွဲ့ကပြောပြပါတယ
်ကိုတို့သိရသလောက်ကတော့ဒီအခုသူတို့ဒီစစ်မှုထမ်းမှုလာခေါ်တဲ့အချိန်မှာသူတို့ကအင်အားအလုံးရင်းဟိုတစ်ခါတလေဆို20 25ယောက်လောက်နဲ့အတင်းအားမလာခေါ်တာတွေပါညာရှိတယ်မလိုက်လိုက်ရင်ရိုက်နှက်မယ်မင်းတို့မလိုက်ဘူးဆိုရင်မင်းတို့မိဘတွေကိုဟိုဘယ်လိုပြောမလဲချင်းချောက်ပြောဆိုပြီးတော့ခေါ်သွားတာတွေဘာတွေလဲရှိတယ်အခုချိန်ထိကတော့ဒီစစ်မှုထမ်းမဲပေါက်တယ်ဆိုတော့လူအနေချင်းလောက်ပဲရှောင်းတာတိန်းတာတွေရှိတယ်တော်တော်များများတော့မရှောင်းကြပါဘူးဒီတိုင်းမှာပဲလာဖမ်းတော့မှလိုက်သွားတယ်ဘာညာနဲ့ပဲတန်းတရာလဲနေတယ်စစ်မှုထမ်းမဲပေါက်တယ်ဘာညာဆိုရင်တော့ရှောင်းလို့တိန်းလို့မရတော့ဘူး။နောက်ဆိုမိသားစုကိုရွှေစင်မျိုးဆက်ပြူတွေအုတ်ကြီးတွေဒီပြည်သူစစ်တွေနဲ့ပေါင်းပြီးတော့အမျိုးမျိုးနှိပ်စက်ဒုက္ခပေးမှာ။ပတ်စံရှိတဲ့မိသားစုတွေကတော့ဒီစစ်မှုထမ်းမဲပေါက်တယ်ဆိုရင်တိန်း30နဲ့50ကြားပေးပြီးတော့ထွက်လာလို့ရတယ်။ပတ်စံမရှိတဲ့လက်လုတ်လက်စားပြည်သူတွေကတော့သူတို့ပို့တဲ့စစ်မှုထမ်းတင်တဲ့အပတ်စင်တွေအဲ့လိုမျိုးတွေလည်းလိုက်ပြီးတော့ဏိကုန်းချုပ်သွားတာများပါတယ်။
စစ်ကောင်စီတပ်တွေကသူတို့စည်ရင်းကောက်ထားတဲ့စစ်မှုထမ်းစည်ရင်းထဲမှာပါနေတဲ့လူတွေကိုနေညအချိန်မရွေးအင်အားအများအပြားနဲ့အဲစည်ရင်းစစ်တာကိုအကြောင်းပြပြီးတော့နေအိမ်နေတဲ့အထိဝင်ရောက်ပြီးလိုက်လံဖမ်းဆီးနေတယ်လို့မန္တလေးမြို့ကန်တွေကလည်းပြောပြပါတယ်2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေကိုစတင်အသက်သွင်းခဲ့တယ်လို့နိုင်ငံတော်မှာစစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့အမျိုးသားတွေရဲ့စည်ရင်းကိုလည်းကောက်ယူထားခဲ့တာပါ ကချင်ပြည်နယ်ကနေစလို့ရှမ်းကရင်နီကရင်ချင်းရခိုင်စတဲ့ပြည်နယ်တော်တော်များများမှာစစ်ကောင်စီတပ်တွေကထိခိုက်ကြဆုံးမှုအများပြားရှိနေတယ်လို့စစ်ကောင်စီတပ်တွေဟာတပ်ရင်းအလိုက်လက်နက်ချနေတာကြောင့်စစ်ကောင်စီတပ်သားတွေအင်အားအတော်လေးနည်းနေတယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်ဒီလိုဖြစ်နေတဲ့အချိန်မှာအခုလိုမျိုးမန္တလေးရန်ကုန်စတဲ့မြို့ကြီးတွေမှာရှိတဲ့စစ်မှုထမ်းစရင်းတွေမှာပါနေတဲ့အမျိုးသားတွေကိုတပ်သားတွေအဖြစ်နဲ့စုဆောင်းမှုတွေကိုဇက်တိုက်လုပ်နေတာဖြစ်တယ်လို့လည်းဆိုပါတယ်။လက်ရှိမှာတော့စစ်မှုထမ်းအပတ်စဉ်3ထိတင်နန်းဆင်ထားပြီးဖြစ်ပါတယ်။ဒီတင်နန်းဆင်တပ်သားတွေကိုတိုက်ပွဲပြင်းထန်နေတဲ့နေရာတွေကိုဆစ်လွတ်တာမျိုးတွေရှိနေတဲ့အတွက်သေဆုံးမှုထိခိုက်ဒဏ်ရာရမှုနောက်ပြီးတော့တော်လှန်ရေးတပ်ဖွဲ့တွေစီမှာဖမ်းဆီးခံရတာမျိုးတွေရှိနေကြောင်းလည်းတော်လှန်ရေးအင်အားစုတွေရဲ့ထုတ်ပြန်ချက်တွေမှာတွေ့နိုင်ပါတယ်။နိုင်ငံတော်ကအမျိုးသားအများစုကတော့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာရရနီလန့်နေနဲ့ပြည်တွင်းကနေပြည်ပနိုင်ငံတွေကိုထွက်နိုင်မှုစူးစမ်းနေကြပြီးတော့စစ်ကောင်စီဘက်ကလည်းအမျိုးသားတွေပြည်ပထွက်ခွာမှုနဲ့ပတ်သက်လို့ကန့်သတ်ချက်တွေကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
။မန္တလေးမြို့မှာစစ်မှုထမ်းမှုအတွက်လူငယ်တွေဖမ်းဆီးခံရတဲ့တဲ့ရင်ကိုမတ်စုမုံကပြောပြပေးခဲ့တာပါ။အင်္ဂါညရက်နောက်ဆုံးရသတင်းပေးပို့ချက်တွေကဒီလောက်ပါပဲရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုတင်ဆက်ပေးပါမယ်။အစ္စရေးဟာမတ်စစ်ပွဲအဆုံးသတ်နိုင်ရေးအဆိုပြုချက်ကိုအစ္စရေးဘက်ကထောက်ခံတဲ့ဆိုရာအတည်ပြုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတလင်းလာနေ့ကကြေညာပါတယ်။ဟာမတ်ဘက်ကဒီအဆိုပြုချက်ကိုလက်ခံဖို့လဲအမေရိကန်နိုင်ငံသားရေးဝန်ကြီးကတိုက်တွန်းပါတယ်။ဒါမှသာဂါဇာမှာကြုံနေရတဲ့လူသားဘေးဒုက္ခအကြက်အတဲတွေကိုအ мян ဆုံးဖြေရှင်းနိုင်မှာဖြစ်တယ်လို့ပြောပါတယ်။ VOA သတင်းတော် Veronica Belzares Iglesias ပြောထားတာကိုမခင်ပြူတွေကပြောပြပေးပါမယ်ရှင
်။ဟာမတ်စ်ဖွဲ့နဲ့ဖြစ်နေတဲ့စစ်ပွဲအဆုံးသတ်ရေးသဘောတူညီချက်ရရှိဖို့အတွက်နှစ်ဖက်ကြားကကွဲလွဲမှုတွေကိုဆက်လက်ညှိနှိုင်းသွားဖို့ဂျာဝင်စစ်ဆက်သူတွေကပြီးခဲ့တဲ့သတင်းပတ်ထဲမှာတင်ပြခဲ့တဲ့အဆိုပြုချက်ကိုတော့အစ္စရေးကထောက်ခံလိုက်တာပါ။အစ္စရေးထိပ်တန်းတာဝန်ရှိသူတွေနဲ့အချင်းချင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုလိုသဘောတူလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကတနင်္လာနေ့ကကြေညာခဲ့တာပါ
။ The next important step is for Hamas to say yes.And then in the coming days for all of the
experts ရေးကြည့်တဲ့နောက်တစ်ဆင့်ကတော့ Hamas တွေဘက်ကလည်းဒါကိုလက်ခံကြောင်းပြောဖို့ပါပြီးရင်သဘောတူညီချက်လက်တွေ့အကောင်အထည်ဖော်ဖို့ရှင်းလင်းပြသတဲ့နားလည်မှုရတဲ့အထိလာမယ့်ရက်ပိုင်းတွေအတွင်းမှာစိစက်ညှိနှိုင်းရေးမှုတွေအားလုံးတွေ့ဆုံကြပါလိမ့်မယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့က Hamas အဖွဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ Israel တစားကန်တွေပြန်လည်လွတ်မြောက်လာအောင်ဆောင်ရွက်ဖို့ Israel ဝန်ကြီးချုပ် Benjamin Netanyahu အဆိုအရအတွက်ဖိအားတိုးမြှင့်ပေးခံရတာနဲ့အများအပြစ်ခံရစေသဘောတူညီချက်ချက်ချင်းရက်ဖို့အရေးကြီးနေပြီဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကအခုလိုသတင်းစကားပါခဲ့ပါတယ
် With every passing day that there's not an agreement
တနေ့ပြီးတနေ့သဘောတူညီချက်မရယူနိုင်တာနဲ့အမျှဖြစ်လာနိုင်တဲ့အခြေအနေနှစ်ရက်ရှိပါတယ်တစ်ခုကတော့တရားခံတွေထပ်ပြီးသိနိုင်တယ်လို့နောက်တစ်ခုကတော့ဂျာဝင်ဆောင်ရွက်မှုတွေလုံးဝမဖြစ်နိုင်တော့တဲ့အခြေအနေကိုရောက်မသွားဘူးဆိုရင်တော့မှလောက်ရခံရတာတွေအများကြီးပိုပြီးခက်ခဲလာနိုင်ပါတယ
်ဂါဇာမှာကြုံရတဲ့လူသားဘေးဒုက္ခတွေကိုအရေးကြီးကံတွေဖြည့်ရှင်ဖို့လိုအပ်နေပြီဆိုတော့ကိုလည်းအစ္စရေးကာကွယ်ရေးဝန်ကြီး UF Gallant နဲ့တွေ့ဆုံတဲ့အချိန်မှာသူဆွေးနွေးခဲ့တယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်စစ်ပွဲတွေကြောင့်ကလင်းငယ်တွေကာကွယ်ဆေးပုံမှန်မထိုးနိုင်လို့ပိုလီယိုရောဂါပြန်လည်ဖြစ်ပွားနိုင်တဲ့အခြေအနေကြုံနေရတာကိုလည်းဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲကာကွယ်ဆေးထိုးမထားတဲ့ကလင်းငယ်တယောက်ပိုလီယိုရောဂါဖြစ်နေတာကိုဂါဇာကျမ်းမာရေးအရာရှိတွေကတင်ပြခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့လည်းဝန်ကြီးဘလင်ကန်ကအခုလိုပြောပါတယ်
။ We've been working on a detailed plan to make sure that those who need to be vaccinated against it
ကာကွယ်ဆေးထိုးဖို့လိုအပ်တဲ့ကလေးတွေကာကွယ်ဆေးရအောင်လုပ်ပေးဖို့အသေးစိတ်အစီအစဉ်တည်းရဲ့ကျွန်တော်တို့လုပ်နေပါတယ်။ Israel အစိုးရနဲ့အတူလက်တွဲလုပ်နေပါတယ်
။ Israel Hamas စစ်ပွဲဆုံးသက်ရေးအဆိုပြုချက်နဲ့ပတ်သက်လို့ဝန်ကြီးဘလင်ကန်ဟာဒီကနေ့အင်္ဂါနေ့အီဂျစ်နိုင်ငံ El Alamein မြို့မှာအီဂျစ်နဲ့ကာတာနိုင်ငံတွေကစစ်ဆင်ညှိနှိုင်းရေးမှုတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ Hamas တွေကအပြစ်ရဲ့အဆိုပြုချက်ကိုလက်ခံလာဖို့လဲမျှော်လင့်နေတာဖြစ်ပါတယ်ရှင်။
မကင်ပြူတွေပြောပြပေးခဲ့တာပါ။မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။View American Tan ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျူဒူရုပ်တံ line နဲ့ကျွန်တော်တို့ View မြန်မာပိုင်း Internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ View Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။ နေ့စဉ် view မြန်မာညာချမ်း review season ကိုည9:00နာရီကနေ 10:00 နာရီအထိ92 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တနင်္နေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00နာရီကနေ 17:00 နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တရဲ့2024ခုနှစ် August လ20ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေတဲ့ညပတ်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885စနစ်တနင်္ဂနွေမှာဆိုရင်လဲလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်နောက်အရသာထူးတဲ့အသားညက်ပေါင်းမုတ်အကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အရင်ဆုံးအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ကမ္ဘာစံစည်းကွက်ကမြမစံအရေးအသွေးအကြောင်းတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကမ္ဘာစံစည်းကွက်မှာမြန်မာနိုင်ငံကစံဟာနောက်ဆုံးအဆင့်ရွေးချယ်စရာမရှိတော့မှသာဝယ်ယူကြတဲ့အနေအထားကိုဆက်ရောက်နေတဲ့အကြောင်းမြန်မာနိုင်ငံစံစပါးအသင်းချုပ် MRF မကြသေးခင်ကဝန်ခံလိုက်ပါတယ်ဒီလိုဖြစ်လာရတဲ့အကြောင်းရင်းတွေကိုကွခွန်မောင်စိုးမင်းကဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်ကနေအခုလိုတင်ဆက်ပေးထားပါတယ်ရှင်
ကမ္ဘာစံစည်းကွက်မှာမြန်မာနိုင်ငံဟာအရေးပါတဲ့နိုင်ငံမဟုတ်တော့ဘူးလို့မြန်မာနိုင်ငံစံစပါအသင်းချုပ် MRF ရဲ့ဥက္ကဋ္ဌဦးရမင်းအောင်ကမကြာခင်ရက်ပိုင်းကအတိအလင်းပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံကစံကိုနောက်ဆုံးအဆင့်ရွေးစရာမရှိမှသာပွဲယူကြတော့တယ်လို့လည်းသူကပြောပါတယ်။လက်ရှိအနေအထားအရဒီနှစ်ပထမ၄လပတ်အတွင်းမြန်မာနိုင်ငံကစံနဲ့ဇကွဲပေါင်းမှတန်ချိန်9.3 trillion လောက်ပဲကမ္ဘာစည်းကွက်ထဲကိုတင်ဖို့ရောင်းချနိုင်သေးတယ်လို့လည်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံကစံကိုအရင်ကအာဖရိကတိုက်တောင်မဝယ်ကြတော့ဘဲအခုမှနည်းနည်းချင်းပြန်ဝဲလာတာရှိတယ်လို့လည်းသူကပြောပါတယ်။တစ်ဆက်တည်းမှာပဲတောင်သူလယ်သမားတွေကိုအမတော်ကြီးခေါ်စိုက်ပျိုးစရိတ်ချင်းငွေထုတ်ချေးရမှာလဲအလွန်နှဲပါလွန်းတဲ့အချက်ဟာစိုက်ပျိုးထုတ်လုပ်မှုကိုကြာစင်းစေတယ်လို့သူကဝေဖန်လိုက်ပါတယ်။ဒါရီဟာမြန်မာနိုင်ငံစံစပါအသင်းချုပ် MRF ကတာဝန်အရှိဆုံးသူကပြောကြားသွားတာပါ။ဟိုးတချိန်ကိုလိုနီခေတ်လွတ်လပ်ရေးရာပြည်ပါလီမန်ဒီမိုကရေစီခေတ်တွေတုန်းကဆိုရင်ကမ္ဘာစံစည်းကွက်မှာမြန်မာနိုင်ငံဟာထိပ်တန်းနိုင်ငံတစ်နိုင်ငံအဖြစ်တည်ရှိခဲ့ပါတယ်။အဲ့ဒီလိုမျိုးပြန်လည်ရောက်ရှိဖို့ဆိုရင်မျိုးစဘာအပါအဝင်အဓိကစိုက်ပျိုးရိတ်သိမ်းဖြစ်စဉ်တရားလုံးကိုပြောင်းလဲလိုက်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံအလို့သမားများအဖွဲ့ချုပ် FDUB ရဲ့တောင်သူလယ်သမားရေးရာဆိုင်ရာတာဝန်ယူခဲ့ပူးတဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်။
အမကအရင်တော့ကတော့ဒါကဘာရဲ့စပကြီးလို့ပြောတာပေါ့နော်ကဘာဆန်အိုးကြီးလို့လည်းတင်စားကြတယ်ဒါပေမဲ့ဒီနေ့ကတော့မဟုတ်တော့ဘူးအဲ့တော့ကိုဘာတွေမှားနေလဲကိုဘာတွေလူနေလဲဒါတွေကထားပြီးဆောင်ရွက်ကြသတိပြုပြီးဆောင်ရွက်ကြရမယ်ကိစ္စလို့ကျွန်တော်ကတော့မြင်ပါတယ်ကိုကဒီနိုင်ငံတကာမှာစံစပါးဈေးကွက်ကိုကိုကဝင်ရောက်ရှင်ပြန်ရင်းနဲ့ဝင်ရောက်ထိုးပေါက်ခြင်းနဲ့ဆိုလို့ရှိရင်တော့အစားစိုက်ပြိုးတာနေပြီးတော့နောက်ဆုံးထွက်လာတဲ့အထိရောင်းချတဲ့အထိဒီ food chain တစ်ခုလုံးမှာအာမခံရရှိဖို့လူတဲ့ခစ်ဖြစ်လာပါပြီတီးတဲ့တီးညံ့အဲ့လိုစိုက်ဖို့အတွက်တွန်းအားပေးတာလည်းရှိတယ်။ဒါပေမဲ့ဟိုဗမာနိုင်ငံမှာလည်းစပားတွေကမျိုးစုံရှိတာပဲလေ။ကောက်လင်းရှိတယ်၊ကောက်ကြီးရှိတယ်၊ကောက်စောရှိတယ်၊စသည်အပြင်ပေါ့နော်။တီးတဲ့မျိုးစုံရှိတယ်။ဒါပေမဲ့ဒီနေ့ခေတ်စံစပားဈေးကွက်အလိုအရဆိုလို့ရှိရင်စံစပားအရေးသွေးလည်းကောင်းမှုလို့လေ။အရေးသွေးကောင်းမှလည်းဝယ်တဲ့သူတွေကဝယ်မှာ။ပြန်ဆိုင်မှုကလည်းကြီးတယ်။အဲ့တော့ကိုရီးယားကရောင်းမယ်ဆိုလို့ရှိရင်မျိုးလည်းကောင်းမှုလို့လေ။နောက်ပြီးတဲ့အခါကြာလို့ရှိရင်ထွက်နှုံပို့ကုန်အားလည်းမှန်ကန်မှုလူတယ်ပေါ့အဲ့တော့အဲ့ဒါမျိုးထုတ်လုံနိုင်မှုဆိုလို့ရှိရင်ကိုယ်နိုင်ငံမှာမြေလဲတည်ကြဖို့လူတယ်ရေလဲတည်ကြဖို့လူတယ်မျိုးလဲတည်ကြဖို့လူတယ်ပေါ့နော်ကောက်ကြီးစပားကိုတော့ပက်လျင်နေလို့တော့နှစ်ထပ်သုံးတန်းနှစ်သီးသားစိုက်ဖို့ဆိုခက်တယ် ကောင်းတဲ့မျိုးတွေပြီးလို့ရှိရင်မြင်းမြန်းဆန်းဆန်းရင်းမဲ့နိုင်တဲ့မျိုးတွေဒီလိုမျိုးတွေရနိုင်မှသာလျှင်ဒါမျိုးတွေကိုဖော်ထုတ်နိုင်မှသာလျှင်တည်တဲ့တည်ညံစိုက်လို့ရမှာပေါ့အဲ့တော့အဲ့လိုမျိုးတည်တဲ့တည်ညံစိုက်ဖို့ဆိုလို့ရှိရင်လေဒီမျိုးတွေကကောင်းမှုလည်းလူသေးတယ်အရင်တော့ဆိုရင်ရာကျော်ဆိုတာဟိုးအရင်တော့စိုက်ခဲ့တယ်အဲ့လိုပဲထွန်းနှုံးလဲကောင်းနေပြီးတော့နှစ်ခါသုံးခါလဲစိုက်လို့ရနိုင်နေဒါပေမဲ့ရေသွေးကြတော့တော်တော်ညံ့နေလေအဲ့တော့အဲ့ဒီဟာတဖြည်းနဲ့ပျောက်သွားကြတာပေါ့အဲ့တော့အဲ့ဒါမျိုးတွေမှာမျိုးကောင်းမျိုးသားဖော်ထုတ်ဖို့လဲလိုတယ်ပြီးတဲ့အခါကျလို့ရှိရင်စိုက်ပျိုးရေးနီးစနစ်ကအစတခြားလိုအပ်တဲ့စိုက်ပျိုးနီးလန်းနီးနာတွေလိုအပ်တဲ့ infrastructure လို့ခေါ်တဲ့ရေပေးသွင်းတဲ့စနစ်တရားအစပေါ့နော်ပြည်ပြည်စုံစုံလေးရှိဖို့တော့လိုတယ်အဲ့လိုမှမဟုတ်လို့ရှိရင်တော့ဒီလိုပဲလုံးလဲချလဲလိုက်နေမှာပါပဲ
ဒါအပြင်မြန်မာနိုင်ငံမှာစပားမျိုးတွေများပြားနေပြီးကမ္ဘာစံဈေးကွက်မှာစံအဓိကရောင်းချတဲ့နိုင်ငံတွေလိုဈေးကွက်အကျိုက်စံအမျိုးအစားတစ်မျိုးကောင်းနှစ်မျိုးကောင်းအမှတ်တရစိတ်ခိုင်ခိုင်မာမာမတည်ဆောက်နိုင်ပါဘူးအဲ့ဒီလိုစံအမျိုးအစားများပြားနေတာဟာပြည်တွင်းစားသုံးသူတွေအတွက်တော့ဒေသတစ်ခုနဲ့တစ်ခုအကျိုက်တစ်မျိုးစီရွေးချယ်စားသုံးနိုင်ပေမဲ့နိုင်ငံတကာဈေးကွက်မှာကြတော့တန်းဝင်ခြင်းမရှိပါဘူးစိုက်ပျိုးရေးအပိုင်းနဲ့သာမကပဲမြန်မာနိုင်ငံမှာရိတ်သိမ်းပြီးတဲ့စပားတွေကိုအစ်စ်မီခင်မီတိုးလောင်ရုံတွေမရှိတာကလည်းအဓိကအားနည်းချက်ထဲမှာပါဝင်ပါတယ်မြန်မာနိုင်ငံမှာတောင်သူလယ်သမားအများစုဟာဟိုးယခင်ကလေးကအတိုင်းပြီးနံတွေကိုတာမန်ထရန်ကကြံခင်ဖြစ်တယ်လို့အခန်းဖွဲ့ပြီးတိုးလောင်ထားကြတယ်လို့တချို့ကလည်းပုတ်တွေတောင်းတွေအိတ်တွေထဲမှာထည့်သွင်းထားကြပါတယ်အလားတူမျိုးပေါ်ကကုံတယ်ကြီးတွေကလည်းစဘာအပါဝင်သီးနှံတွေကိုအိတ်ထဲထည့်အမိုးအကာခိုင်ခိုင်မာမာရှိတဲ့အဆောက်အုံတွေထဲမှာတိုးလောင်ထားကြပေမဲ့အပူအေးပေးတဲ့စနစ်တွေမရှိကြပါဘူးအဲ့ဒီအတွက်ဆိုထိုင်းစာတွေတိတိကျကျရှော့ချနိုင်တာပိုးမွားတွေကိုကာကွယ်နိုင်တာတွေမလုံးနိုင်ကြတော့ပါဘူးစဘာကိုအဲ့ဒီလိုတိုးလောင်တဲ့အဆင့်ကိုကောင်းကောင်းမွန်မွန်စနစ်တကျမလုံးနိုင်တဲ့အတွက်ကြိတ်ခွဲတဲ့အဆင့်မှာလည်းချိုယွင်းချက်တွေဆင်ခဲဖြစ်ပေါ်လာပါတယ်ဒါကြောင့်နိုင်ငံကအစ်စ်မီစံတွေရရှိဖို့အတွက်စံဆက်တွေအပေါ်မှာလည်းမူတည်ပါသေးတယ်။အရင်ကနဲ့ဆိုင်ရင်အခုအခါစဘာအထွက်ကောင်းတဲ့ဒေသတွေမှာအများစုကတရုတ်နိုင်ငံလို့အပါအဝင်အိန္ဒိယနိုင်ငံတွေကစံဆက်တွေကိုတပတ်ရစ်ဒါမှမဟုတ်အသစ်ဆက်ဆက်တွေကိုအသုံးပြုလာကြပါတယ်။အဲ့ဒီအတွက်စဘာကြိတ်ခွဲမှုအဆင့်တွေပိုကောင်းလာတယ်ဆိုပေမဲ့နိုင်ငံတကာကိုတင်ပို့ဖို့အတွက်ကတော့လိုအပ်နေပါသေးတယ်။ဒါအပြင်ဆန်ဆက်အကြည့်သေးလိုက်အရင်ကနဲ့ဆိုင်ရင်ပိုမိုခင်မီလာကြပြီမဲ့လျှက်စင်မီပုံမှန်မရတဲ့ပြဿနာနဲ့ဖွဲထွက်တာစကွဲထွက်တာစတဲ့ပြဿနာတွေကတော့ရှိနေစေဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးမကွေးတိုင်းဧရာဝတီမြစ်အနောက်ဘက်ကန်ကလယ်သမားတဦးလည်းဖြစ်စဘာကြိတ်ခွဲရောင်းချသူတွေနဲ့ပူးတွဲလှုပ်ဆောင်နေသူတဦးကအခုလိုပြောပါတယ်
ဆန်ဆက်ဒီကခုနောက်ပိုင်းမှာတော်တော်လေး moralize ဖြစ်တယ်တရုတ်ပို့နေတာကိုဆန်အခုစိတ်ခေါောင်းနေကူကတော့ကိုရောကနေတော့ဘာမှမဆိုင်တော့ဘူးစန်းစင်ဆက်ဒီဘာညာအများကြီးပေါ့အယောင်တင်ဆက်ဒီကွန်ပျူတာနဲ့ကောက်တဲ့အစ်စ်တွေဒီရောက်သွားပြီအဲ့လိုတွေဒီကောင်းသွားတယ်ကူကတော့ကူကတော့အဲ့ဒါကတော့ရည်သွေးပန်းပြောစရာအသိမလိုတော့ဘူးဘာလို့ဆိုတော့စပားရည်သွေးကောင်းမှဆန်ရည်သွေးကောင်းမှလीဒါမျိုးလို့ဒီမှာစက်ဒီကတော့ export ပို့လောက်တဲ့ quality မမီဘူးစက်ကြီးတွေကကြီးလက်ကြီးတယ် moralize လည်းဖြစ်တယ်လက်စစ်တာအသုံးတွေ moral နေရေလက်စတာလည်းလုံတော့မလို့မလာတဲ့ချိန်ကြိတ်ပေါ့မလာတဲ့ချိန်လိုပဲမလာတဲ့ချိန်ရထားပေါ့
ဆန်ဆက်ပိုင်ရှင်တွေဘက်ကပြောတာကတော့ဆန်ကောင်းရဖို့ကစဘာကောင်းဖို့လည်းလိုအပ်တယ်လို့ပြောပါတယ်အခုလက်ရှိစိုက်ပျိုးနေကြတဲ့တမျိုးကျစိုက်ပျိုးရေးပုံစံနဲ့ထွက်ရှိလာတဲ့စဘာတွေအနေနဲ့ပြပပို့နိုင်အောင် export အဆင့်မီဆန်ရအောင်ချိတ်ခွဲနိုင်ဖို့ကလိုအပ်နေသေးတယ်လို့ပြောကြပါတယ်အဲ့ဒီအတွက်ဆက်ရန်နေရာတွေဝင်ထွက်ထွန်ရက်တဲဆောင်ချွေလေးနိုင်အောင်လေခွက်တည်းရဲ့လက်ရှိရေထိန်းနိုင်တဲ့အကွက်ချင်းတွေကိုအကွက်ကျယ်တွေအဖြစ်ပြောင်းလဲဖို့လည်းလိုအပ်ပါတယ်ဒါအပြင်မျိုးစဘာကိုနည်းမြေအလိုက်ထိန်းသိမ်းဖို့လည်းလိုအပ်တယ်လို့လေသမားတွေအနေနဲ့လည်းသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာတွေကိုအပြည့်အဝအသုံးပြုဖို့လည်းလိုအပ်ပါတယ်သို့သောလေသမားအများစုကတော့ပြီးခဲ့တဲ့ကာလတွေမှာအရှုံးပေါ်ကြတဲ့အတွက်စိုက်ပျိုးစရိတ်တွေတိတ်အသုံးမပြုနိုင်ကြပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်ထွက်ရှိလာတဲ့စဘာတွေဟာလည်းအောင်မြင်မှုအပြည့်အဝသိမ့်မရှိကြပါဘူးပြီးခဲ့တဲ့2019ခုနှစ်ကဆိုရင်မြန်မာနိုင်ငံကနေတင်ပို့လိုက်တဲ့စံတန်ချိန်ပေါင်း 18,000 ကျော်ဟာစားသုံးဖို့မသင့်တော်ဘူးဆိုပြီးအနောက်အာဖရိကတိုက်ကဆင်းရဲတဲ့ Ivory Coast နိုင်ငံကနေအားလုံးဖျက်ဆီးပစ်လိုက်ပါတယ်အလားတူအဲ့ဒီအနောက်အာဖရိကတိုက်ကပဲဂါနာ၊ဂီနာ၊တိုဂိုစတဲ့နိုင်ငံတွေကလည်းမြန်မာနိုင်ငံကတင်ပို့လိုက်တဲ့စံတွေဟာအကြီးအသေးမပြည့်မီဘူးဆိုပြီးလက်မခံပဲညှင်းပယ် ခဲ့ပါတယ်ခင်ဗျာ
ကမ္ဘာစံစည်းကွက်ကမြန်မာစံအရေးအတွေ့အကြောင်းမြေကြီးဩစာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုမတင်ဆက်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာဆက်အာဏာရှင်စနစ်အောက်ကလွတ်မြောက်ရေးမှာတက်နိုင်တဲ့ဘက်ကနေရောက်ရှိနေတဲ့နေရာတိုင်းမှာပါဝင်နေတဲ့အကြောင်းအမှုပညာရှင်တွေကဆိုပါတယ်အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မှာရှိတဲ့အရင်ကစစ်ပြေးဒုက္ခတဲ့တအူဖြစ်ခဲ့ဘူးသူပဂျီဆီယာဆော့ကနေဒီအကြောင်းဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
အုန်နစ်ကျော်မြမနွေဦးတော်လင်းတလျှောက်မှာဆစ်အာနာရှင်ပြုတ်ကျဖို့တိုက်ပွဲဝင်နေတဲ့လူတွေထဲမှာလူမျိုးစုံနဲ့ပဲစုံကအသက်အရွယ်မရွေးတဲ့လူတွေအများကြီးပါဝင်နေပါတယ်။ဒီလိုလူတွေထဲမှာလွန်ခဲ့တဲ့နှစ်ပေါင်မြောက်စွာထဲကဒုက္ခတဲ့ဘဝနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့ပြီးတော့ပကြီးပညာနဲ့အသက်မွေးဝန်းကျောင်းတစ်ခုအနေနဲ့ရပ်တည်နေတဲ့မြမပြည်ပွားကရင်တိုင်းရင်းသားတူရှိပါတယ်။2023ခုနှစ်ပြည်တွင်းအာနာတိုင်းလိုက်ပြီးနောက်ပိုင်းမှာသူ့ရဲ့ပကြီးပညာနဲ့တစ်ဖက်တစ်လမ်းကနေပန့်ပိုးကူညီပေးနေသူကရင်လူမျိုးပကြီးဆရာကနေဒီနဲ့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစည်းအဝေးကနေဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့2021ဆက်အနာသိမ်းပြီးနောက်ပိုင်းကတည်းကဗမာပြည်မှာလူထုတွေဒီလိုဆန္ဒပြလာတဲ့အချိန်မှာအကြောင်းအမျိုးမျိုးနဲ့အနှိမ့်ဆက်ခံတဲ့အခြေအနေတွေကိုဒီသတင်းတွေကနေဒီဆိုရှယ်မီဒီယာကနေတွေ့နေမြင်နေရတာပေါ့။အဲ့ဒီမှာတော်တော်လေးကိုစိတ်ကြီးခိုက်ရပါတယ်။အဝေးကနေဘလို့လှမ်းကူရမလဲဆိုတာလည်းပဲစဉ်းစားခဲ့တယ်ပေါ့နော်အဲဆော့ဆော့ဖြစ်တဲ့အချိန်မှာလည်းတော်လှုပ်သွားတယ်အကူညီတဲ့အပိုင်းကျတော့ဘယ်နဲ့စလဲဆိုတော့ကျွန်တော်ဒေါ်မအေးရဲ့မွေးနေ့မှာကျွန်တော်ပဂျီကားတစ်ချက်ကျွန်တော်လှူခဲ့ပါတယ်အဲ့ဒီရဲ့ပဂျီကားလေးကတော့ဒေါ်စုရဲ့ပုံသူပဂျီကားနဲ့ဒီအတွေးခေါ်ဆက်ဆံရေးထားတဲ့ပဂျီကားတစ်ချက်ပါပဲအဲ့ဒီကားလေးကတော့သူလည်းကြိုက်နှစ်သက်ပြီးတော့အမှတ်တရသူတင်ထားတယ်ပေါ့နော်အဲ့ဒါနဲ့ဒီ2022ကိုကူးကန်ဒီအချိန်လောက်မှာပဲဒီဗမာပြည်ကိုလှူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲဒီအကြောင်းတွေပြောလာတဲ့အချိန်မှာဒေါ်မာကြီးကတော့ကျွန်တော်ပြောတဲ့သားအမှတ်တရပေးထားတဲ့ဒီပကြီးကားလေးကိုလှူပြီးတော့ဗမာပြည်အတွက်ပူရအောင်လို့သူပြောတယ်အဲဒီအချိန်မှာကျွန်တော်လည်းပြောတဲ့အိုးအမေကိုလက်ဆောင်ဖြစ်နေပြီးပြီအမေသဘောပါပဲဆိုပြီးတော့ဒါပေမဲ့ကိုခွင့်ပြုလိုက်တယ်ဆိုပေမဲ့လို့ခွင့်ပြုတာတခုနဲ့လည်းမကဘူးပေါ့နော်ဒီပကြီးကားကိုလည်းပကြီးဆရာတယောက်အနေနဲ့ရေးဆွဲခဲ့ပြီးတော့ဘလို့ခန်းစားမှုနဲ့ရေးဆွဲခဲ့တာလည်းပြီးတော့ဒီပွဲမှာလည်းပဲဒီကိုကိုနိုင်လည်းပဲပူအောင်ပါဝင်တယောက်အနေနဲ့ဒီရမုံငွေလှုပ်တဲ့အဲ့ဒီအပိုင်းတွေမှာကိုကိုတိုင်ဒီပကြီးကားဖန်တီးတဲ့တယောက်အနေနဲ့ပန့်ပိုးခဲ့တာပေါ့အဲ့ချိန်ကနေစပြီးတော့ဒီမြမပြည်ကိုကူညီတဲ့အပိုင်းတွေပါဝင်ပူပေါင်းဖြစ်ခဲ့ပါတယ်။ဟုတ်ကဲ့ကျွန်တော်ကိုနှိုင်းကလည်းဒုက္ခသည်ဖြစ်ခဲ့ရတယ်။ဟောအမေရဲ့ဝန်ထမ်းမှာရှိကြတဲ့ကအမေတို့ကဒီဆက်ဆောင်ပြေးခဲ့ရလို့ထပ်ပြေးခဲ့ရတယ်နော်။လူတိုင်းကကိုရကိုရကိုစိတ်မှာကိုနေချင်ကြတယ်ဒါပေမဲ့မမွေးခင်ကတည်းကအဲ့ဒီအခွင့်အလမ်းတွေကိုဆော့ရှွန့်ခဲ့တယ်။ပြီးတော့ကြီးလာတော့လည်းပဲပြီးတော့အခုဆိုရင်လည်းပဲဒီဒုက္ခသည်တယောက်အနေနဲ့ဒီလိုတတိယနိုင်ငံမှာရောက်ခဲ့တဲ့အချိန်မှာဒီခန္ဓာကိုယ်ကသာလွန်မြောက်ပေမဲ့စိတ်ပိုင်းဆိုင်ရာအနေနဲ့မလွန်မြောက်ပါဘူးကိုယ်နိုင်ငံကဖြစ်ပျက်နေတဲ့အကြောင်းအရာတွေကကိုယ်ခံစားမှုဖြစ်ရတယ်သူတို့ရဲ့ဘဝကကိုယ့်ဘဝဖြစ်ရတယ်ဒါကြောင့်သူတို့ရဲ့ဖြစ်ပျက်နေတဲ့ခံစားကြုံတွေ့နေရတဲ့အခက်အခဲတွေကကျွန်တော်တို့ပကြီးကားတွေဖြစ်ခဲ့တယ်ဒါကြောင့်လည်းကိုယ်တတ်တဲ့ကိုယ်ပညာနဲ့ဒီဆရာနာရှင်ကြောက်ရွံ့မှုအတွက်ဘလူပုံစံနဲ့အထောက်ပံ့ဖြစ်နိုင်မလဲဆိုတဲ့အပိုင်းတွေကိုကျွန်တော်အားစိုက်ပြီးတော့ပါဝင်ခဲ့ပါတယ်အရှိတီမောနိုင်ငံကနိုင်ငံဒီသမ္မတအစ်စ်တက်ပွဲမှာNUG ရဲ့နိုင်ငံရေးကြီးဝန်ကြီးဒေါ်စင်မအောင်ကိုဖိတ်ခေါ်ခဲ့တယ်ဗောနော်အဲ့ဒီတော့ဒေါ်စင်မအောင်ကဒီကျန်းကျင်စာစုပွဲကိုသွားမဲ့အချိန်မှာလက်ဆောင်ပစ္စည်းတစ်ခုအနေနဲ့သူပေးခြင်းတယ်ဆိုပြီးတော့ဆရာတော်ဦးထောက်ရကိုအရှင်ဦးထောက်ရကိုမေးခဲ့တယ်ဗောနော်အဲ့ဒီအချိန်မှာဘယ်လိုမျိုးလက်ဆောင်မျိုးပေးမလဲဆိုပြီးတော့ဆွေးနွေးဖြစ်ကြတယ်အဲ့ဒီအချိန်မှာသူကပကြီးကားတစ်ချက်အနေနဲ့ပေးခြင်းတယ်ဆိုပြီးတော့အဲ့မတိုင်ခင်ကတည်းကဆရာတော်ကိုကျွန်တော်လှူထားတဲ့ပကြီးကားတကားရှိပါပကြီးကားတကားရှိပါတယ်အဲ့ဒီကားတော့ဒီအနောက်ခံက NLD အလံနောက်ခံနဲ့ ဟိုပြုံးနေတဲ့ဒေါ်စန်စုကြီးရဲ့ပုံတူတပုံကိုဆရာတော်လှူထားခဲ့တယ်ပြီးတော့ဒေါ်စင်မောင်ကလည်းပြောပါတယ်ဆရာတော်ဖရားတဲ့ပကြီးဆရာတွေထဲမှာကအဲ့လိုနာမည်ကြီးတဲ့ပကြီးဆရာရဲ့ပကြီးကားနဲ့လက်ရကောင်းကောင်းရကျင်တယ်ဆိုတော့အဲ့ဆရာတော်စီမှာတင်ထားတဲ့အဲ့ပြည်ကတကားပဲရှိတော့တယ်ကြံတဲ့အရင်ကလှူထားတဲ့သူများကားတွေကြတော့ရမုံငွေလှူလို့မရှိတော့ဘူးပေါ့နော်ဆရာတော်လည်းမြင်မြနနိုးနဲ့စိန်ထားတဲ့ပြည်ကတစ်ချက်ကိုပဲဒေါ်စင်မာအောင်ကိုလက်ဆောင်ဖြစ်နေသူ့လက်ထက်ကိုအပ်လိုက်တယ်ပေါ့နော်အဲ့ဒါနဲ့အဲ့ဒီခန္ဓာမှာဒေါ်စင်အောင်ကသူယူသွားတယ်ပြီးတော့ဒီအဲ့ဒီဟာသမထကြီးလည်းပဲအဲ့ဒီပြည်ကောင်းကိုတွေးပြီးတော့သူအရန်ကိုကျင့်နာဆိုတဲ့အကြောင်းပြီးတော့သူ့ရဲ့ရုံးခန်းမှာလည်းပဲသူဟိုချိတ်ဆွဲထားပြီးတော့ဒီပကြီးကားကိုသူကြိုက်နှစ်သက်တဲ့အကြောင်းလေးတွေကိုသူပြန်ပြောပြပါတယ်ဒီလိုမျိုးသမိုင်းထဲမှာမှတ်တမ်းတစ်ခုကိုရေးဖို့အတွက်အခွင့်ရခဲ့တဲ့ဒီဘဝဒီအချိန်ကြီးကိုအရင်ကြည့်နူးမိပါတယ
်အမှုပညာနဲ့တော်လှန်ခြင်းအကြောင်းကိုအမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မှာနေတဲ့ကရင်လူမျိုးပကြီးဆရာကနေဒီပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာလည်းဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
အမှုပညာနဲ့တော်လန်ချင်းအကြောင်းယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်ကိုစားပြုသမ္မတလောင်းတွေဖြစ်တဲ့ဒုသမ္မတကမလာဟဲရစ်နဲ့ဒုသမ္မတလောင်းတင်မောလ်တို့ကို DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံမှာတရားဝင်ကိုယ်စားလှယ်လောင်းတွေအဖြစ်အတည်ပြုပေးဖို့အတွက်သမ္မတလောင်းရွေးချယ်ရေးဆိုင်ရာပါတီကိုယ်စားလှယ်တွေက Illinois ပြည်နယ် Chicago မှာရောက်ရှိနေကြပါပြီအတိတ်ကကျင်းပခဲ့တဲ့ DNC ညီလာခံကာလပဋိပက္ခရီနဲ့သမ္မတဂျိုးဘိုက်တန်ရွေးကောက်ပွဲဝင်တော့မှမဟုတ်ဘူးလို့ပြောဆိုပြီးနောက်ပိုင်းပါတီကိုယ်စားလှယ်လောင်းအပေါ်တညီတညွတ်ထဲထောက်ခံပေးခဲ့ကြတဲ့အကြောင်း Caroline Pressuti ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင့်
1968ခုနှစ်ကချီကာဂိုမှာကျင်းပတဲ့ DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံခန့်မှန်းအပြင်ဘက်မှာဗီယက်နမ်စစ်ပွဲဆန့်ကျင်သူတွေနဲ့လုံခြုံရေးရဲတွေကြားပဋိပက္ခဖြစ်တာကိုရုပ်မြင်သံကြားကနေတည့်ရိုက်ထုတ်လင်းပြသခဲ့ဘူးရတယ်1986ခုနှစ်နယူးယောက်စီးတီးမှာကျင်းပတဲ့ DNC ညီလာခံအတွင်းထူးခြားချက်ကတော့သမ္မတလောင်းဂျမီကာတာရဲ့လက်တွဲဘက်ဒုသမ္မတလောင်းအဖြစ်ဝေါ်တာမွန်ဒေးကိုရွေးချယ်ကြောင်းကြေညာလိုက်တာပ
ါ
1980မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီညီလာခံအတွင်းမှာလည်းအထက်လွှတ်တော်အမတ်ထက်ကနေဒီကသမ္မတကာတာရွေးကောက်ပွဲထက်ဝင်မဲ့ကိစ္စနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ပါတယ်ဒါပေမဲ့လည်းဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်အရေးမခံရပြီးတဲ့နောက်မှာတော့ကနေဒီကအရှုံးကိုလက်ခံကြောင်းမေးခွန်းပြောကြားခဲ့ရမှာကြော်ကြားတဲ့မေးခွန်းတစ်ရပ်ဖြစ်လာပါတယ်
The cause indoors
ဒီဝချက်ပန်းနိုင်ကိုအရောက်လမ်းမှာပါမျောလင်းချက်တွေဆက်ရှင်သန်သွားမှာဖြစ်တယ်လို့အိမ်မက်တွေလည်းပျောက်ပြတ်သွားမှာမဟုတ်ပါဘူ
း1996ခုနှစ်အရောက်မှာတော့ပြည်သူ့ခွင့်ရေးလှှရှားသူတွေကဒန်းတူခွင့်ရေးနဲ့လူမှုဖူလုံရေးအစီအစဉ်ပြုပြင်ပြောင်းလဲဖို့တောင်းဆိုခဲ့ပါတယ်2008ခုနှစ်ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာကျင်းပတဲ့ညီလာခံကိုလူပေါင်း 8,000 ခွဲနီးပါးတက်ရောက်တာကြောင့်မူလနေရာကနေအာကစားခွင်အတွင်းပြောင်းလဲကျင်းပခဲ့ရပါတယ
် With profound gratitude
လေးနက်တဲ့ဂျေဇူးတရားနဲ့အတူပေးအပ်လာတဲ့တာဝန်တွေကိုထမ်းဆောင်ဖို့အမေရိကန်ပြည်ထောင်စုရဲ့သမ္မတလောင်းအဖြစ်ရွေးချယ်တင်မြှောက်တာကိုကျွန်တော်အနေနဲ့လက်ခံပါတ
ယ်ဒီသတင်းပတ်ဩဂုတ်လ19ရက်ကနေ22ရက်နေ့အထိကျင်းပမယ်နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံအတွင်းဒုသမ္မတကမလာဟဲရစ်နဲ့မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မောစ်တို့ဟာပေးအပ်တဲ့တာဝန်ကိုထမ်းဆောင်ဖို့အစဉ်သစ်ဖြစ်နေကြပါပြီ။လူမှုစစ်တမ်းတွေမှာသမ္မတဂျိုးဘိုက်တန်ဟာ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုလိုက်လို့မမီဖြစ်နေချင်းကမလာဟဲရစ်သမ္မတလောင်းဖြစ်လာချိန်မှာတော့ဒီမိုကရက်ကိုယ်စားလှယ်လောင်းဟာပုတ်ကတီကနဲ့အသာစီးရလာနေပါတယ်။DNC ညီလာခံမစတင်ခင်ကတည်းကချီကာဂိုမှာဒရေသားဖြတ်ချရေး LGBT အရေးပါလက်စတိုင်းအရေးနဲ့ပတ်သက်ပြီးတော့ဆန္ဒပြနေကြတာကြောင့်ပြည်ထောင်စုအဆင့်ပြည်နယ်ဒေသအဆင့်ထောင်ထဲချီတဲ့လုံခြုံရေးတွေလည်းစောင့်ကြပ်နေကြပါတယ
် I'm confident that our
DNC ညီလာခံကလမှာလုံခြုံပေးရန်ကင်းစင်တဲ့နေမျိုးဖြစ်ဖို့ယုံကြည်မှုအပြည့်ရှိပါတယ်
ညီလာခံတက်ရောက်ဖို့တခြားဒေသကလူပေါင်း 9,000 လောက်လာမယ်ဆိုပြီးတော့လေချီကာဂိုမြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကခံမှန်းထားပါတယ်ခင်ဗျာ
American နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါ VOA မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်မှာတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုတင်ဆက်ပေးမှာပါရှင
် American ပြည်အောင်စုမှာ Democratic Party ညီလာခံကိုကျင်းပနေပြော်လာမယ့်ရွေးကောက်ပွဲအတွက်ပါတီကိုယ်စားလှယ်ဖြစ်ဒုသမ္မတ Kamala Harris ကိုပါတီညီလာခံကနေတရားဝင်အတည်ပြုဖို့ရှိပါတယ်အခုလာမယ့် American Senator ချင်းကြာသပတေးနေ့ညနေပိုင်းမှာတော့ဒုသမ္မတ Kamala Harris ကပါတီသမ္မတလောင်းဖြစ်တဲ့တရားဝင်လက်ခံမင်းကွန်းပြောဖို့ရှိပြီးတော့အဲ့ဒီတပြိုင်တည်းထဲမှာပဲ VOA မြန်မာပိုင်းကနေပြီးတော့ရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားမှာပါမြန်မာ Senator ချင်းတောက်ကြနေ့မနက်9:00နာရီခွဲ American အရှေ့ပိုင်းဒေသ Senator ချင်းကြာသပတေးနေ့ည9:00နာရီကစပြီးတော့2:00နာရီကြာထုတ်လွှင့်မယ်ဒီအထူးစီစဉ်မှာတော့ DNC Democratic Party ညီလာခံပါတီသမ္မတလောင်းလက်ခံမိကွန်းဓာတ်ရိုက်ထောက်လွှင့်ခြင်းနဲ့အတူသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မားတွေကိုပါထုတ်လွှင့်ပေးသွားမှာပါ VOA မြန်မာပိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုမီဒီယာတွေမှာလည်းဓာတ်ရိုက်ထောက်လွှင့်သွားမှာဖြစ်ပါတယ်စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲအထူးအစီအစဉ်တွေကို VOA ကနေစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါ။ခရိုအေးရှားနိုင်ငံပေါလာစိတ်ကမ်းမြို့မှာလေပတ်ကြည့်ခြင်းစရာနေရာတွေနဲ့အတူနိုင်ငံတကာခီးသွားတွေစားကြည့်ခြင်းစရာစားတောက်ဆိုင်တွေရှိပါတယ်။နာမည်ကြီးနေတဲ့လမ်းမေးဆိုင်တစ်ခုကဘောကန်အသားညက်ပေါင်းမုတ်ကိုမဆုမြတ်မုံနဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေကြည့်ရအောင်ပါရှင်။
ကိုအေးရှားနိုင်ငံနောက်ဖက်မှာရှိတဲ့ပေါလာကန်ယိုရက်မြို့မှာယောမခေအစာဦးဟောင်းတွေလှပတဲ့ရှုခင်းတွေကြောင့်ကမ္ဘာလှည့်ခီးသွွားဧည့်သည်တွေလာလည်နေကြပါတယ်။လက်ပတ်လေးလာခြင်းစရာနေရာတွေအပြင်ဒေသထွက်အစားအသောက်တွေ၊သီးနှံတွေ၊ပင်လယ်စာတွေကလည်းပေါလာမြို့ကိုရောက်လာကြတဲ့ဧည့်သည်တွေကိုစားကြင်စရာဖြစ်အောင်လို့ဆွဲဆောင်ထားပါတယ်။မြို့ရဲကအစားအသောက်ရောင်းတဲ့ဈေးမှာဆိုရင်ဒေသခံဈေးဝယ်သူတွေနိုင်ငံဆောင်ကလာရောက်လက်ပတ်ကြသူတွေနဲ့စီကားနေလေးရှိပါတယ်။ဘောကန်ဒေသအစားအသောက်တွေကပါမုံပြားပေါ်မှာအသားညှက်ထားတဲ့ခြေဗပ်အသားညှက်ပါမုံတစ်မျိုးနဲ့ရောင်းတဲ့ဘလော့ချစ်ဆာဆိုတဲ့ဆိုင်ကတော့အတော်လေးနာမည်ကြီးနေပါတယ်ခရိုအေးရှားလိုခြေဗပ်ဘီလို့ခေါ်ပြီးတော့ဘောကန်ဒေသတစ်လွှာခြေဗပ်လို့ခေါ်ကြတဲ့အသားညှက်ပါမုံကိုခင်းနဲ့အညီစားကျင်စပွဲဖြစ်အောင်ပြင်ဆင်ရောင်းနေတဲ့လမ်းဘေးစားတောက်ဆိုင်ဖြစ်ပါတယ
် I would say it's delicious I wish my family could try this
ကျွန်မကတော့အရသာရှိရဲ့လို့ပြောချင်ပါတယ်ကျမတို့မိသားစုကိုလည်းစားပူးစီကျင်ပါတယ်။သူတို့ကိုဒီကိုခေါ်လာပြီးတော့ကြွေးကျင်ပါတယ်။ကျမရဲ့အဖေဆိုရင်တိတ်ကိုကြိုက်မှာပါ။ကျမအိမ်ပြန်ရောက်သွားရင်ဒါကိုစားကျင်လို့လွမ်းနေမှာသိကြပါတယ်
။ခြေဖက်ပသားညက်ပါမုံမှာအဓိကကြတာကဆင်းကောလုပ်ထားတဲ့အသားထဲမှာဟင်းခတ်အမွှေးကြိုင်တွေရောနေပြီးတော့ကင်ထားတဲ့အသားတွေဖြစ်ပါတယ်။ဒီဆိုင်မှာတော့နွားကလေးအသားနဲ့အမဲသားရောထားတဲ့အသားတွေကိုအပြားလေးတွေလုပ်ပြီးတော့မှွေးနေအောင်ကင်ထားပါတယ်။
Oh, I think it was the best meal I've had in Croatia.
Croatia မှာစားသမျှတွေကအကောင်းဆုံးအစားအစာလို့ထင်ပါတယ်။သိက္ခူအရသာရှိပါတယ်
။ Cheva ပသားညက်ပါမုံတွေကို Bosnia and Herzegovina နဲ့ Serbia နိုင်ငံတွေရဲ့အမျိုးသားအစားအစာတစ်ခုအနေနဲ့လက်ခံထားကြတယ်လို့ Croatia အပါအဝင် Balkan ဒေသနိုင်ငံတွေမှာလည်းခုံခုံမင်မင်စားကြပါတယ်။ပလော့ချစ်ဆာဆိုင်ကိုဖွင့်ထားတဲ့ဆိုင်ပိုင်ရှင်ဇနီးမောင်နှံဟာအရင်တုန်းကခရိုအေးရှားနိုင်ငံခီးသွွားလုပ်ငန်းမှာနှစ်ပေါင်း20ကျော်လုပ်ကိုင်ပြီးတော့နိုင်ငံသားသားဧည့်သည်တွေအတွက်ခီးစဉ်တွေကိုစီစဉ်ပေးခဲ့ကြသူတွေဖြစ်ပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံတွေကခီးသွွားဧည့်သည်တွေကိုအဓိကအားထားရတဲ့သူတို့ခီးသွွားလုပ်ငန်းဟာယူကရိန်းကိုရုရှားကကျူးကျော်စစ်ဝင်တိုက်ချိန်မှာတော့လုံးဝရပ်သွားခဲ့ပါတယ်။ယူကရိန်းစစ်ပွဲကြောင့်အခုလိုလမ်းဘေးစားတောက်ဆိုင်ဖွင့်ဖို့ဖြစ်လာခဲ့တာလို့ဆိုင်ရှင်မာဆင်က AP သတင်းဌာနကိုပြောပြပါတယ်။
Ja sam ono što bi rekli ljudi za blesira više nisam znao šta okay
Ukraine ma sit phit ni bi so ra sa cha cha chin chano ator dei ton lut khe ya bare ba set lut ya mle so ra ma twei tae aw phit khe bare ka yoga ji phit dong ga le set bi yat di nai aw chou sa khe ya bi bi chano chan ma ji le pyan kaung la bi so re chain cha ma sit phit de so ro blo mya lut ya mle bo ai lo ne bosnia ga chano lo ni de myo ma ni yo nya yo twa sa ni ja sa taw sai go yauk twa bare yin ni ni de sai shin ne saka byo yin tu ga မင်းအမြဲတမ်းလှုပ်ရှင်နေတဲ့စိတ်ကူးကိုစပြီးလက်တွေ့အကောင့်တွေပေါ်ဖို့အချိန်ရောက်လာတာပဲ။ရှာဖတ်လှုပ်ရောင်းဖို့အချိန်ရောက်လာတာပဲလို့ပြောတာကနေစပြစ်ခဲ့တာပါ
2022ခုနှစ်ကမှဒီဆိုင်ကိုစဖွင့်ခဲ့ပေမဲ့သူတို့ဆိုင်ကအသားညှပ်ပါမို့ရတာကထူတာမို့ဒေသခံတွေကြားမှာရေပန်းစားလာခဲ့တယ်လို့ပေါလာမျိုးကိုရောက်လာတဲ့နိုင်ငံတကာကွာလက်ခီးတယ်တွေမစားမဖြစ်စားကြည့်တဲ့လမ်းဘေးဆိုင်တစ်ခုအနေနဲ့ကြော်ကြားလာခဲ့ပါတယ်။အခု2024ဇူလိုင်လတုန်းကတော့မစ်ရှလန်ကျဲသုံးပွင့်ရထားတဲ့ဂျာမနီနိုင်ငံကနာမည်ကျော်စဖို့မှုကြီးယန်ဟတ်ဖစ်ပေါလာမျိုးမှာအစားအသောက်ရုပ်တံစီးရီးလာရိုက်စဉ်ဒီဆိုင်ကိုရောက်လာခဲ့ပါတယ်။ဒီဆိုင်ကရှေဖပသားညပါမုံဟာသူတကဘာလုံးမှာစားဘူးသမားတွေကအကောင်းဆုံးအစားအစာတစ်ခုထဲမှာပါတယ်လို့လူသိများတဲ့ဂျာမန်စပုံမှုကြီးကချီးမွမ်းအသိအမှတ်ပြုခဲ့ပြီးတဲ့နောက်မှာတော့ပို့ပြီးတော့နာမည်ကြီးသွားခဲ့တာဖြစ်ပါတယ
် Ismodali Svetlana Rodseve on Eusha Unutra Malo smo mu ispričali o našoj proizvodnji
နာမည်ကြီးစပုံမှုကြီးဆိုင်ရောက်လာတော့ကျွန်တော်တို့ဘာတွေသုံးပြီးဘယ်လိုလုပ်တယ်ဆိုတာသူ့ကိုရှင်းပြပြောပြပါတယ်သူကလည်းတိတ်စိတ်ဝင်စားပါတယ်ကျွန်တော်လုပ်တဲ့ချက်ဘက်ကိုသူစားပြီးသွားတဲ့အခါမှာတော့သူ့ဘွားမှာစားဘူးသမျှလမ်းဘေးစာရီတွေကအကောင်းဆုံးသုံးခုထဲမှာပါတယ်လို့ပြောပါတယ်ဒီအကြောင်းသတင်းမီဒီယာတွေထဲပါသွားတော့ကျွန်တော်ဘွားလည်းလုံးဝကိုပြောင်းလဲသွားတော့တာပါပဲဗျာ
တောက်တောက်ဆင်းထားတဲ့အသားတွေကိုအနက်အရသာနဲ့ပြည့်စုံအောင်ပြင်ဆင်ပြီးကင်ထားတဲ့ဒီဆိုင်ကအသားကတခြားအရသာတွေထက်ထူးတယ်လို့ဆိုင်မှာပုံမှန်လာစားသူတွေကပြောကြပါတယ်
ဒီနောက်တဝန်ကျင်မှာဒါမျိုးလုံးဝမရှိဘူးလို့ကျွန်တော်ရဲကြီးပြောနိုင်ပါတယ်ဒီဆိုင်မှာရတဲ့အစားအစာတွေကတခြားဘာနဲ့မှမတူပါဘူ
းဆိုင်ဖွင့်ပြီးအချိန်တော်အတွင်းမှာလူသိများအောင်မြင်လာခဲ့ပေမဲ့လောလောဆယ်မှာတော့လမ်းဘေးစားတောက်ဆိုင်တစ်ခုအနေနဲ့ဆက်ပြီးတော့ရောင်းသွားအောင်မယ်လို့ plot chaser ဆိုင်ပိုင်ရှင်စတီးတွေကပြောပါတယ
် miss mukto tele modernizirat opet da bude dostupno svakom čovjeku
ali na sa ta ko khne ani phi a lu dai lu lwe ku ku we sa nai ne sa ta myu phi a sa de atwe chung le pu kaung na myu phi a lou chin ma de chmaru atwe de ge ko ji ma de sain khon mu ri ko jor phyat kha ya da ba chu sa kha ya chu nat de so ra aku ro sa myin ni ya ba bi chmaru aim mat taw mat ma tha da myu ri phit la ni ba de
ka ba le khi twa de atwe ka niya the tuk ko twa le dai ma လေလာကြည့်ရှုတဲ့နေရာတွေကိုသွားတာအပြင်ဒေသခံစားတောက်တွေကိုစားတောက်တာကလည်းအဲ့ဒီနေရာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကိုယူတာဖြစ်ပါတယ်။ခရိယန်နိုင်ငံအနောက်ပိုင်းမှာရှိတဲ့ပေါလာကန်ယိုရန်မြို့ကိုလာလေသူတွေအနေနဲ့တော့မြို့ကရှုခင်းအလှတွေနဲ့အတူဒေသစာခြေဖက်အသားညှပ်ပါမုံကိုအယတန်ခံစားပြီးတော့မမေ့နိုင်တဲ့ခီးသွွားအတွေ့အကြုံယူနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မစုမြတ်ပါမ
။အရသာထူတဲ့အသားညက်ပေါင်းမှုအကြောင်းကိုကဘာတလခီးသွားစီစဉ်မှာမတ်စုမြတ်မုံကတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်သတော်ရှင်တွေအနေနဲ့ view မြောပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်တယ်လို့ view မြောပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့ Mike Kelly ကဆက်ပြီးတော့ပြောပြပေးပါရှင်
ဂါဇာဒေသမှာအပြစ်ခတ်ရေးစည်းသဘောတူညီချက်အတွက်အမေရိကန်ကညှိနှိုင်းပေးထားတဲ့အဆိုပြုချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကသဘောတူလက်ခံကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။အဆိုပြုချက်ကိုဟာမတ်စ်အဖွဲ့ကလက်ခံဖို့သာကြံတော့တယ်လို့လည်းတနင်္လာနေ့နှောင်းပိုင်းကပြောခဲ့တာပါ။ဟာမတ်စ်တွေဘက်ကသဘောတူလက်ခံရင်နောက်မှခေါင်းဆောင်တွေကြားထဲမှာညှိနှိုင်းရမယ့်ရှုပ်ထွေးတဲ့ပြဿနာတွေရှိနေသေးတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောထားပါသေးတယ်။ထိုင်းနိုင်ငံရေးမှာတန်တရာလည်နေတဲ့နိုင်ငံရေးပြဿနာတွေမကြုံရအောင်တားဆီးနိုင်ဖို့အတွက်တရားရေးကဏ္ဍရဲ့စွတ်ဖက်မှုတွေကိုပြုပြင်ပြောင်းလဲရလိမ့်မယ်လို့မကြသေးခင်ကဖျက်သိမ်းခံလိုက်ရတဲ့ Move Forward Party ခေါင်းဆောင်ဖိထက်လင်ဂျာရူရက်ကပြောလိုက်ပါတယ်။ဝန်ကြီးချုပ်ဆရတာထာဝီစင်ကိုယာရုကနေဖယ်ရှားခဲ့ပြီးတော့ရွေးကောက်ပွဲမှာအများဆုံးအနိုင်ရခဲ့တဲ့ Move Forward Party ကိုပါဖျက်သိမ်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့မကြသေးခင်ကဆုံးဖြတ်ချက်တွေထွက်ပေါ်ခဲ့ပြီးအခုလိုပြောလိုက်တာပါ။နိုင်ငံရေးလှုပ်ခွင့်၁၀နှစ်ပိတ်ခံထားရပေမဲ့ထိုင်းနိုင်ငံကိုဦးဆောင်ဖို့နဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုလုပ်ရမှာအင်အားချိနဲ့သွားမှာမဟုတ်ဘူးလို့လည်းဖီထာကပြောထားပါဗျ။နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံမှာတမရဂျိုးဘိုင်နန်ကဒီမိုကရက်တစ်ပါတီတမရလောင်းဒုတမရကမ်လာဟဲရစ်အနေနဲ့ရီပက်ဘလီကန်ပါတီတမရလောင်းဒေါ်နယ်ထရန့်ကိုအသာစီအနိုင်ရနေတဲ့အပေါ်ချီကျူးစကားပြောဆိုလိုက်ပါဗျ။ American Democracy အတွက် Harris ဟာအကောင်းဆုံးမျှော်လင့်ချက်ဖြစ်တယ်လို့လည်း သူကပြောပါတယ်။အလောက်ကိုင်းများပြဖန်တီးပေးနိုင်ခဲ့တဲ့အစိုးရအဖွဲ့ရဲ့အောင်မြင်မှုတွေအပါအဝင်ဒုသမရကမလာဟဲရစ်ကိုဝိုင်းဝန်းထောက်ခံကြဖို့ကိုလည်းသမရဘိုင်နန်ကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင် Republican သမရလောင်း Donald Trump ရဲ့အားနည်းချက်တွေကိုထောက်ပြပြီးတော့ဒုသမရကမလာဟဲရစ်နဲ့ Minnesota ပြည်နယ်အုပ်ချုပ်ရေးမှူးတင်ဝက်စ်တွေလည်းအကောင်းဆုံးကူညီသွားမှာဖြစ်တယ်လို့ပြောထားပါတယ်ရှင်။
တဲ့ရင်ချင်းချုပ်ကိုမက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်လေးကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆူမွန်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Sando နဲ့ DN Wang လို့ပဲဖြစ်ပါတယ်။ View American အသံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။ View ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သွားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်ပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမလေးပါ